Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်မေလ29ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ရေဒီယိုကလည်း లైట్ မီတာ24.50 နဲ့ 51 လိုက်လက်မီတာ190ပြည့် VOE ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်ထမောင်သားမှာ
Israel ရဲ့စီးပွားရေးချက်ချာ Tel Aviv မြို့ကိုပြစ်မှတ်ထားပြီးတော့ Hamas အဖွဲ့ကဒုံးလက်နက်တွေနဲ့အကြီးအကျယ်ပစ်ခတ်တိုက်ခိုက်ပါတယ်။နှစ်ပေါင်း24နှစ်အတွင်းဂျာမနီနိုင်ငံကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်တဲ့ပြည်သက်သမ္မတဆက်ရောက်လာပါတယ်။တနမန်ရေးလုံခြုံရေးနဲ့လွတ်လပ်စွာကုန်သွယ်မှုကိစ္စရပ်တွေကိုဆွေးနွေးဖို့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့သဘောတူညီခဲ့ကြပါတယ
်။အဲ့ဒီလိုထိတ်တန့်အောင်သတင်းတွေပြင်လာမယ့် American သမ္မတရွေးကောက်ပွဲဝင်ကြမယ့်အဓိကသမ္မတလောင်းတွေရဲ့စစ်ပြန်ရေးမူဝါဒအကြောင်းသတင်းဆောင်ပါကိုကြားကြရမှာပါ။ပါစစ်အစည်းအဝေးမှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြေမှာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်တော့ဖို့ရှိပါတယ်။အခုရေဆုံးတော့ဒီကလေးနဲ့ထိတဲ့အောင်သတင်းတွေကိုနန်းလောင်ကပြောပြပါမယ
်။ Israel ရဲ့စီးပွားရေးအချက်အချာကျတဲ့ Tel Aviv မြို့ကိုပြစ်မှတ်ချပြီးတော့ Hamas တပ်နဲ့ကံအဖွဲ့ကတနင်္ဂနွေနေ့မှာဂျုံလက်နက်တွေနဲ့အကြီးအကျယ်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ရှိလာကြရှိလာပြီဖြစ်တဲ့ Israel Hamas စစ်ပွဲအတွင်းပါလက်စတိုင်းလက်နက်ကိုင်တို့ဘက်ကသူတို့ရဲ့ခံနိုင်ရင်စွမ်းအားကိုပြသတဲ့အနေနဲ့အခုလိုတက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။တက်ခိုက်မှုပေါပေါနေတဲ့အချိန်မှာအရေးပေါ်အိုးအော်ဆွဲတန်းတွေထွက်လာခဲ့ပေမဲ့ခြေကိုက်သိမ်းဆုံးမှုတည်တင်းနေတော့ချက်ချင်းထွက်မလာသေးဘူးလို့ Israel တို့ကပြောပါတယ်။ဒါဟာဇန်နဝါရီလနောက်ပိုင်းဂါဇာဘက်ကနေတာဝဲပြေရော့ကက်ဒုံးနဲ့ပထမဆုံးပစ်ခတ်တက်ခိုက်တာလည်းဖြစ်ပါတယ်။ဂါဇာနယ်စပ်တလျှောက်ကနေရော့ကက်တွေမော်တာကြီးတွေနဲ့အစ္စရေးဘက်ကိုပစ်ခတ်တိုက်ခိုက်နေတာတွေတော့ရှိပါတယ်။အခုနောက်ဆုံးရော့ကက်တွေနဲ့ပစ်ခတ်တိုက်ခဲ့တဲ့အစံကိုဂါဇာဒေသအလဲပိုင်းကနေတောင်ကြားရပါတယ်။အရတားတွေကိုအစုလိုက်အပြုံလိုက်တိုက်ခိုက်နေတဲ့ဇီယွန်ဝါဒီတွေကိုတုံ့ပြန်တဲ့အနေနဲ့တယ်လ်အဗစ်မြို့ကိုပြင်မှာထားပြီးတော့ရော့ကက်ဒုံးတွေနဲ့အကြီးကျယ်တိုက်ခိုက်ခဲ့တယ်လို့ဟာမတ်အကြီးအကဲအယ်ကာဆမ်ဘရီဂက်က Telegram လို့ပို့ဆက်နေမှာသိပါတယ်။အစ္စရေးစစ်ဘက်ကလည်းဂါဇာတောင်ပိုင်းမြို့ဖြစ်တဲ့ရာဖာအနီးကနေပြစ်လွတ်လိုက်တဲ့ဒုံးကြီး80နဲ့မှာအတော်များများကိုဂျာဖာပြစ်ချက်နိုင်ခဲ့တယ်လို့ပြောပါရယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းခါကီမြို့ထဲကိုရုရှားတို့ကစနစ်နေ့မှာမီဇိုင်ဒုံးတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ16ဦးထဲမှနေသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့ကြတယ်လို့ဒေတာအုပ်ချုပ်ရေးမှူးအိုလက်ဆိုင်နေဟူဘော့က Telegram လို့မှုဆက်မနာမှာတင်းနေနေကရေးပါရယ်။ပြောက်ဆုံးနေသူအများအပြားရှိနေသေးတယ်လို့လည်းပြောပါရယ်ဘုံတွေကြောက်ရောက်ပောက်ကွဲမှုကြောင့်ခါကီဖ်မြို့ထဲကကုန်မဆိုင်တစ်ခုမိဘေးတင်ခဲ့တာမှာမီးလောင်သေဆုံးခဲ့သူတွေဘသူဘဝဖြစ်တယ်ဆိုတာအခုထိရှာဖွေကစေးသမားတွေဖက်ကအပြည့်အဝမပြောနိုင်သေးပါဘူးဘုံကြောက်ရောက်ပောက်ကွဲတဲ့အချိန်ဆိုင်ထဲမှာလူ120လောက်ရှိနေတယ်လို့လည်းခါကီဖ်မြို့တော်ဝန်အီဟာတီရီကော့ဖ်ကစနေနေ့မှာပြောပါရယ်လူတွေအများကြီးရှိနေတဲ့ဒဇေးဝယ်စင်တာကိုပြစ်မှတ်ထားတိုက်ခိုက်တာဟာအကြမ်းဖက်ဝါဒဖြစ်တယ်ဆိုတာအလွန်ရှင်းပါတယ်လို့လည်းသူကပြောပါရယ်လက်ရှိအချိန်ထဲခါကီဖ်မြို့ရဲကိုအလဲရောက်နေတဲ့အသက်12နှစ်အရွယ်မိန်းကလေးသူအပါဝင်တေဆုံးလို6ဦးကိုပဲဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်နိုင်မှသေးတယ်လို့လည်းတေတန္တရတာဝန်ရှိသူတွေကပြောပါရယ်တေဆုံးသူတွေကိုဖော်ထုတ်နိုင်ဖို့ဆွေမျိုးတွေရဲ့မျိုးဗီဇ DNA တွေပေးကြဖို့ရဲတပ်ဖွဲ့ကတိုက်တွန်းထားပါတယ်ပြင်သစ်သမ္မတအမန်နူအယ်မက်ခရွန်ဟာနှစ်ပေါင်း24နှစ်အတွင်းပထမဆုံးနိုင်ငံတော်ခီးစဉ်အဖြစ်နဲ့ဂျာမနီနိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိလာပါတယ်။ပြင်သစ်သမ္မတမက်ခရွန်ရဲ့3ရက်ကြာခီးစဉ်ဟာဥရောပသမ္မတရဲ့ဦးဆောင်အင်အားကြီးနိုင်ငံတွေကြားခိုင်မာတဲ့ဆက်ဆံရေးရှိကြတာကိုအစဉ်အလာအတိုင်းအလေးပေးဖော်ပြဖို့ရည်ရွယ်ရင်းလည်းဖြစ်ပါတယ်။ဒီခီးစဉ်ကိုမနေ့ဇူလိုင်လမှာမူလကအစီအစဉ်ခဲ့တာပါ။ဒါပေမဲ့လည်းပြင်သစ်နိုင်ငံမှာရဲတို့ရဲ့လက်ချက်ကြောင့်အသက်18နှစ်အရွယ်လူငယ်တဦးတေဆုံးခဲ့ရာကအစပြုပြီးတော့အဒီကယုံတွေပေါပေါက်ခဲ့တဲ့အတွက်နိုင်ငံတော်ခီးစဉ်ကိုရွှေ့ဆိုင်းခဲ့ရတာပါ။ဥရောပသမ္မဂရဲ့နိုင်ငံခြားရေးမူဝါဒတွေမှာပြင်သစ်နဲ့ဂျာမနီတို့ကပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းနေချိန်အတွင်းသမ္မတမက်ခရွန်ဂျာမနီကိုမကြာခဏအလာရောက်လေသူရှိသူဖြစ်ပါတယ်။ဒါပေမဲ့လည်း2000ပြည့်လွန်နှစ်ကပြင်သစ်သမ္မတဂျက်ခွင်းချာရက်ရဲ့အလဲအပတ်ခီးစဉ်နောက်ပိုင်းသမ္မတမက်ခရွန်ကနိုင်ငံတော်ခီးစဉ်အဖြစ်အခုလိုပထမဆုံးလာရောက်တာလဲဖြစ်ပါတယ်သမ္မတမက်ခရွန်နဲ့သမ္မတဂရော့ဘရစ်ဂျစ်တို့ကိုဂျာမနီသမ္မတဖရန့်ဝေါ်တာစတမီယာကကြိုဆိုခဲ့ပါတယ်ဒုတိယကမ္ဘာစစ်အပြီးဂျာမနီနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ကိုဂုဏ်ပြုတဲ့အနေနဲ့ပြင်သစ်သမ္မတအခုလိုလာရောက်တာလဲဖြစ်ပါတယ်
UAE American Tan မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ 924kHz 1273ည လိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တောင်ကိုရီးယားနဲ့တရုတ်နိုင်ငံအကြားတန်တမာရေးလှုံ့ဆော်ရေးနဲ့လွတ်လပ်စွာကုန်သွယ်ခွင့်ကိစ္စအရပ်တွေကိုဆွေးနွေးကြဖို့တောင်ကိုရီးယားသမ္မတယွန်းဆုခ်ယွန်းနဲ့တရုတ်ဝန်ကြီးချုပ်လီကင်းတို့မေလ26ရက်နေ့မှာသဘောတူလိုက်ကြပါတယ်။တောင်ကိုရီးယားသမ္မတယွန်းကအခုလိုကြေညာခဲ့တာပါ။ဂျပန်ဝန်ကြီးချုပ်ဖူမီယိုကူရှိဒါတက်ရောက်မဲ့၄နှစ်အတွင်းပထမဆုံးအကြိမ်ကျင်းပတဲ့၃ပွင့်ဆိုင်ဆွေးနွေးပွဲမစခင်တရုတ်လိုမှာအခုလိုသဘောတူလိုက်ကြတာဖြစ်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုအပြန်အလှန်လေးစားမှုနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ယူကရိန်းအရေးဟာမတ်စစ်ပွဲနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအရာစိန်ခေါ်ချက်တွေကိုလည်းလက်တွဲလှုပ်ဆောင်ကြဖို့သမ္မတယွန်းဆုခ်ယိုကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်။စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုနိုင်ငံရေးဒါမှမဟုတ်လုံခြုံရေးကိစ္စရပ်တွေအဖြစ်ပြောင်းလဲမဖြစ်ပဲတည်ငြိမ်တဲ့ထောက်ပို့ကွင်းဆက်တွေအဖြစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်အောင်တရုတ်ဝန်ကြီးချုပ်ကတောင်ကိုရီးယားသမ္မတကိုပြောဆိုခဲ့တယ်လို့တရုတ်အစိုးရပိုင်းစင်ဟွာသတင်းအေဂျင်စီကပြောပါရဲ2008ခုနှစ်မှာပထမဆုံးအကြိမ်ပြုလုပ်ခဲ့တဲ့ဒီသုံးနိုင်ငံတွေ့ဆုံဆွေးနွေးပွဲကိုနစ်စင်ကျင်းပသွားကြဖို့စီစဉ်ခဲ့ကြပေမဲ့အပြန်အလှန်အငင်းပွားမှုတွေနဲ့ကိုဗစ်ကရောဂါကြောင့်2019ခုနှစ်ဒီဇင်ဘာလမှာနောက်ဆုံးတွေ့ဆုံခဲ့ကြတာပါဇူလိုင်လ၄ရက်နေ့မှာကျင်းပမဲ့ Britain ရွေးကောက်ပွဲမှာလက်ရှိအာဏာရ Conservative Party ဒါပြန်ပြီးတော့အနိုင်ရမယ်ဆိုရင်တော့အသက်18နှစ်အရွယ်လူငယ်အားလုံးစစ်ဖက်ဒါမှမဟုတ်အရက်ဖက်မှာတနစ်တာမဖြစ်မနေတာဝန်ထမ်းဆောင်အောင်မှာဖြစ်ပါတယ်1960ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတကာအစီအစဉ်တည်သမျှကိုပြန်လည်အကောင့်ထည့်ဖော်မယ်လို့ဝန်ကြီးချုပ်ရီရှိဆူနာကာကတိပြုပြောဆိုထားတာပါဒီအစီအစဉ်အောက်မှာတော့အသက်18နှစ်ပြည့်ပြီးသူလူငယ်9သိန်းထက်က3000လောက်ဟာထောက်ပို့နဲ့စိုက်ဘာလုံခြုံရေးလိုစစ်ဖက်ဌာနတွေမှာ12လသာတာဝန်ထမ်းဆောင်ရမှာဖြစ်ပြီးကြံလူငယ်တွေကတော့လူမှုအဖွဲ့အစည်းတွေအရက်ဖက်အုပ်စုတွေဒါမှမဟုတ်ဆေးရုံရဲဌာနနဲ့မိသက်တပ်ဖွဲ့တို့လိုပြည်သူအဖွဲ့အစည်းတွေမှာတလကိုရုံးပရက်နှစ်ရက်သာတွားရောက်လုပ်ကန်ရမှာဖြစ်ပါတယ်ဘလို့မျိုးမဖြစ်မနေတာဝန်ထမ်းဆောင်ခိုင်းမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဝန်ကြီးချုပ်ဆုနက်ကသူ့ရဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေအားကောင်းလာအောင်အခုလိုဆောင်ရွက်နေတာလည်းဖြစ်ပါတယ်။အတိုက်ခံလေးပါပါတီကတော့ဒီအစီအစဉ်ဟာဟန်ပြလို့ရတာဆိုပြီးတော့လက်မခံပေးချပါတယ်။လက်ရှိလူထုစစ်တမ်းမှာတော့လေးပါပါတီကအာဏာရ Conservative Party ထက်လူကြိုက်များနေပါတယ်။ဆေးရွက်ကြီးနဲ့ဆေးလိပ်လုပ်ငန်းတို့ဟာအစိတ်ရှိတဲ့ဆေးရွက်ကြီးနဲ့နီကိုတိန်းဓာတ်ပါဝင်တဲ့ကုန်ပစ္စည်းတွေကိုမျိုးဆက်တဲ့လူငယ်တွေတသက်သာဆွဲလန်းလာအောင်လို့နီလန်အမျိုးမျိုးနဲ့ဆွဲဆောင်နေကြတယ်လို့ဆေးရွက်ကြီးနဲ့ဆေးလိပ်လုပ်ငန်းတွေကိုစောင့်ကြည့်နေတဲ့ Stop နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဆေးလိပ်ကြောင့်နှစ်စဉ်လူ၈တန်သေဆုံးနေရတာဟာအစိတ်တွေပါတဲ့သူတို့ရဲ့ကုန်ပစ္စည်းတွေကိုမနာမနေရောင်းချနေကြတဲ့လုပ်ငန်းရှင်တွေကြောင့်ဖြစ်တယ်လို့လည်း Stop အဖွဲ့ညွှန်ကြားရေးမှူး George Elde ကပြောပါတယ်Hoking the next generation ဆိုတဲ့လူငယ်တွေဆလိတ်ဆွဲအောင်လုပ်ကင်နေကြတဲ့အကြောင်းရေးသားပြုစုထားတဲ့အစီရင်ခံစာထုတ်ပြန်တဲ့နေ့မှာပဲအဲ့ဒီလိုပြောဆိုခဲ့တာပါမေလ31ရက်နေ့မှာကြေရောက်တဲ့ကမ္ဘာဆလိတ်ကင်းစင်ရင်းနဲ့မတိုင်ခင်ရပိုင်အလိုမှာပဲအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်ကမ္ဘာသဝအသက်73နှစ်နဲ့15နှစ်ကြားကလေးပေါင်း38သန်းလောက်ဟာဆလိတ်တောက်ဖူးကြတယ်လို့နိုင်ငံအတော်များမှာတော့ e-cigaret သုံးဆွဲသူမီးကောင်ပေါက်တွေကအရွယ်ရောက်ပြီးသူတွေထက်များပြားနေတာကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်
ဒီတဲ့ရောင်သတင်းတွေကိုနားထောင်အောင်ကြီးညာပေးကြတာပါအခုတော့ American သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါမယ်သမ္မတ Biden အစိုးရလက်ထက်မှာစစ်ပြန်တွေဟာဒေါ်လာ 5.3 ဘီလီယံတန်ဖိုးရှိကျန်းမာရေးတိုးချဲ့စောင့်ရှောက်မှုကိုရရှိခဲ့ကြပါတယ်ဒါပေမဲ့သမ္မတဟောင်း Donald Trump ကတော့သူ့လက်ထက်မှာစစ်ပြန်တွေပိုခံစားခွင့်ရကြတယ်လို့ဆိုပါတယ်လာမယ့်ရွေးကောက်ပွဲကတက်လာမယ့်သမ္မတစီကစစ်ပြန်တွေဘာတွေရရှိနိုင်ကြပါ့မလဲ VOA သတင်းတော် Veronica Belderus Iglesias ရဲ့သတင်းဆောင်ပါကိုကိုအောင်အောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
2022ခုနှစ်မှာသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့ PAC ဥပဒေအရစစ်မှုထမ်းစဉ်ကာလအတွင်းအန်ဒီရဲ့ရှိတဲ့အစိတ်တက်သင်ခဲ့သူစစ်မှုထမ်းအောင်190နီးပါးဟာကျန်းမာရေးဆောက်ရှောက်မှုရရှိမှာဖြစ်ပါတယ်စစ်ပြန်တွေအတွက်ချမှတ်ပေးထားတဲ့အရင်ကျန်းမာရေးအသုံးစရိတ်ပမာဏကို PAC ဥပဒေပြဋ္ဌာန်းပြီးတော့တိုးပေးလိုက်တာပါဒီဥပဒေပြဋ္ဌာန်းပြီးတဲ့နောက်ကျန်းမာရေးဆောက်ရှောက်မှုခံယူဖို့တင်ပြလာသူစစ်မှုထမ်းအောင်တသန်းလောက်ကိုလည်းကူညီနိုင်ခဲ့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်
Trouble breathing cancer
ဆစ်မှုတန်းကစဉ်ကာလအတွင်းတုန်းကဘေးအန္တရာယ်သင့်ခဲ့တာကြောင့်ခုအခါမှာအသက်ရှူကြတာကင်ဆာအုံနောက်ကင်ဆာယောဂါရေရှည်ခံစားနေရသူတွေအနေနဲ့ PET ဥပဒေအရ တာဝန်ထမ်းဆောင်စင်မှာဖြစ်ခဲ့တယ်ဆိုတာမျိုးသက်သေပြစရာမလိုတော့ပါဘူး
။သူဆိုရလက်ထက်မှာစစ်မှုရန်ဟောင်းတွေကျမ်းမာရေးဝန်ဆောင်မှုပေးသူတွေအတွက်ပါတီနေ့ရက်လုံးကသဘောတူပြဋ္ဌာန်းပေးလိုက်တဲ့ဥပဒေပေါင်း30ကျော်ရည်လို့လဲသမ္မတဘိုင်ဒန်ကထောက်ပြပါရယ
်။ We've increased resources.To end veteran homelessness.
စစ်မှုထမ်းဆောင်တွေပိန်ကြီးမဲ့ဖြစ်နေတဲ့ပြဿနာကိုအဆုံးသတ်ဖို့ပုံမူထောက်ပံ့ပေးခဲ့တယ်လို့စစ်မှုထမ်းဆောင်တွေစိတ်ဓာတ်ကျဆင်းပြီးကိုယ့်ကိုယ်ကိုအဆုံးစီရင်တာတွေအဆုံးသတ်နိုင်ဖို့လဲစိတ်ကျမ်းမာရေးပညာရှင်ယာနဲ့ချီကိုသင်တန်းတွေပေးခဲ့အလုပ်ခန့်ခဲ့ပါတယ
်။2024သမ္မတရွေးကောက်ပွဲနီးကပ်လာတာဖြစ်တဲ့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့လက်ထက်မှာစစ်မှုထမ်းတွေခံစားခွင့်ပိုရခဲ့ကြောင်းညင်းခုပြောဆိုပါတယ်။မနေ့နိုဝင်ဘာလကရမ်ဘဲလ်လူမှုကွန်ရက်မှာထရမ့်ကအခုလိုပြောပါတယ
် We have 33,000
ဒဏ်ပြစ်စင်းရဲနေထိုင်ရတဲ့အင်ဂျင်မဲ့စစ်မှုထမ်းဟောင်း3,300လောက်ရှိပါတယ်ကျွန်တော်တာဝန်ယူခဲ့တဲ့၄နှစ်ကာလအတွင်းတော်တော်များများကိုကူညီနိုင်ခဲ့ပြီးတော့အခုကူညီနိုင်တဲ့ပမာဏရော့ကျသွားတာကရှက်စရာပ
ါသူသာပြန်ရွေးခံရမယ်ဆိုရင်ဒီအခြေအနေကိုပြောင်းလဲပြစ်မယ်လို့လည်းဆိုပါတယ
် On day 1 I will sign an executive
order ဆောင်းရင်စတင်ထမ်းဆောင်တဲ့နေ့မှာပဲသမ္မတအမေရှင်ညာချက်လက်မှတ်ရေးထိုးပြီးတော့ဂျိုးဘိုင်ဒန်ချက်ပေးထားတဲ့တရားမဝင်နိုင်ငံသားတွေအတွက်နေစရာနဲ့ဒေယူပို့ဆောင်ရေးဈေးတွေကိုရပ်ဆဲပြီးအဲဒီကရလာတဲ့ငွေပမာဏတော်တော်များများကိုနေစရာနဲ့ကျန်းမာရေးဆောင်ရှောက်မှုခံယူဖို့လိုအပ်တဲ့အင်ဂျင်မဲ့စစ်မှုထမ်းဟောင်းတွေအတွက်သုံးဆွဲပါမယ်
။သမ္မတဘိုင်ဒန်နဲ့ထရမ့်လက်ထက်မှာစစ်မှုထမ်းဟောင်းတွေအတွက်ကျန်းမာရေးဆောင်ရှောက်မှုခံယူခွင့်တိုးချမှတ်ပေးတဲ့အတွက်အမေရိကန်လူမှုဆောက်ရှောက်ရေးလှုပ်သားများအသင်းကြီးကကြီးကြီးအတိအမှတ်ပြုရတယ်။စစ်မှုထမ်းဟောင်းတွေအနေနဲ့အခုအခါအမေရိကန်စစ်မှုထမ်းဟောင်းဌာနအပြင်တခြားနေရာတွေမှာလည်းကျန်းမာရေးဆောက်ရှောက်မှုရယူနိုင်တာပါ
individuals have been experiencing
တော်တော်များများအနေနဲ့ကျန်းမာရေးဆောင်ရှောက်မှုရနိုင်ဖို့အတွက်အခက်တွေ့နေတာပါစစ်မှုထမ်းဟောင်းတွေအနေနဲ့အထောက်အထားလုံလုံလောက်လောက်မပြနိုင်တာကိုယ့်အလှည့်ရောက်ဖို့အကြကြီးစောင့်ရတာနောက်တစ်ခုကတော့ဝန်ဆောင်မှုပေးတဲ့ဌာနတွေအနေနဲ့နှောင့်နှေးကြံ့ကြာနေရတာကြောင့်ပါ
နောက်ထပ်လာမယ့်သမရအနေနဲ့စစ်မှုထမ်းဟောင်းတွေရဲ့စိတ်ကျန်းမာရေးဆောက်ရှောက်မှုခံယူခွင့်ရဖို့လဲအလေးပေးဆောင်ရွက်ပေးစီလို့ကြောင်းS3 ကပြောရတယ်အထူးသဖြင့်စိတ်ကျမ်းမာရေးပညာရှင်တွေရှားပါးတာကြောင့်ပို့ပြီးတော့အလေးထားဖို့လိုကြောင်းလဲသူကထောက်ပြပါရခင်ဗျာ
Fury American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ Fury မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.fury.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်view in မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphonlink.bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်မှာ application ရယူနိုင်ပါတယ်နော်။ view in American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ပြပါတော့မယ်မြန်မာစစ်တပ်နိုင်ငံရေးနယ်ပယ်ကနေအပီးပိုင်ထွက်ခွာသွားရေးတေချာမှသာတွေ့ဆုံဆွေးနွေးလမ်းကြောင်းကိုသွားမှာဖြစ်တယ်လို့ကင်းမျိုးသားစီယုံပြောခွင့်ရဖရိုစောတော်နီက VOA ကိုပြောပါတယ်ကင်းပြည်နယ်ကနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုနှိမ်နင်းရေးလူသားချင်းစာနာမှုကူညီရေးနဲ့ပတ်သက်လို့တရုတ်နဲ့ထိုင်းနိုင်ငံရဲ့အခမ်းအနားကအမေရိကရဲ့အကူအညီအပေါ်အမြင်တွေကိုလည်းကြားကြရမှာပါတိုင်းမြန်မာနယ်စပ်တနင်္ဂနွေမှာဖရိုစောတော်နီကိုမတ်အင်ဂျင်နီယာတွားရောက်တွေ့ဆုံမေးမြန်းထားပါတယ
်အခုဆိုရင်ဒီအထူးသဖြင့်ဒီနာဝရီတိုက်ပွဲဖြစ်လိုက်တဲ့အခါမှာ KNU ကဒီရပိုင်းပေါ့နော်တိမ့်နိုင်ခဲ့တဲ့ဒီ KNU ဒီကရင်အလံကိုဟိုဒီနာဝရီမှာထွက်နိုင်ခဲ့တယ်ပေါ့လေအဲ့ဒီလိုဖြစ်တဲ့အချိန်မှာထိုင်းနိုင်ငံကတပြည်လုံးကတော်တော်လေးစိတ်ဝင်စားခဲ့ပြီးတော့ဟိုကျမတို့သိခဲ့ရပါတယ်ဆိုတော့အခုအဲ့တော့ဒီထိုင်းနိုင်ငံအနေနဲ့အခုလိုဒီမြန်မာနိုင်ငံမှာပြည်ခိုင်ဖြစ်တဲ့သူတို့နေဆက်မှာဖြစ်နေတဲ့အပိုင်းပေါ့အဲ့ဒီမှာရော KNU အနေနဲ့ဒီထိုင်းဆိုရပါဝင်ထိုင်းပြည်သူတွေရဲ့လက်တီချက်ပေါ့ဘယ်လိုမြင်လဲရှင်
ပထမဆုံးအချက်အနေနဲ့ပြောမယ်ဆိုတော့ဒါတမန်ရိုးရိုးပြည်သူတွေပေါ့နော်ကျွန်တော်တို့ကထိတွေ့ဘူးတာရှိတယ်တမန်ရိုးရိုးပြည်သူတွေကငိုရတာသိပြီးတော့စိတ်ဝင်စားရဘူးအဲ့ဒီကိစ္စတွေကဒါပေမဲ့အဲ့ဒီမြောက်တွေကိစ္စဖြစ်လာတဲ့အခါမှာတမန်ရိုးရိုးပြည်သူတွေတော့တော်တော်လေးလှုပ်လှုပ်ရွရွဖြစ်လာတယ်ဆိုတော့ကျွန်တော်သတိထားမိတယ်အထူးသဖြင့်ကိုယ်သာသမီတွေ ရှိတဲ့နေရာနောက်ပြီးတော့ကိုယ့်ရဲ့လုပ်ဖို့ကင်ပဲအထူးသဖြင့်ဟိုဒီတာဝန်ထဲမှာပတ်သက်တဲ့လူတွေကအဆပ်ပြီးတော့နည်းနည်းမေးမြန်းစုံစမ်းမှုတွေရှိလာတယ်သူတို့စိတ်ဝင်စားလာတယ်အဲ့ဒါတော့အမှန်ကန်ပဲကျွန်တော်တို့လက်ခံပါပဲကျွန်တော်ပြောကြားချင်တာကတော့ထိုင်းနိုင်ငံရည်ပဲမဟုတ်ဘူးအင်းဒီချင်းနိုင်ငံတွေပါဝင်အာဆီယံတစ်ခုလုံးနောက်ကမ္ဘာအတိုင်းအဝိုင်းအလုံးပေါ့နော်ကျွန်တော်ပြောချင်တာကတော့ပြဿနာရတစ်ခုကိုဖြစ်ရှင်းတဲ့အခါမှာသူနိုင်ငံရေးကိစ္စကျွန်တော်တို့တိုင်းပြည်မှာရှုပ်ထွေးပြည်နယ်နိုင်ငံရေးကိစ္စကိုဖြစ်ရှင်းတဲ့အခါဘာပြီးသွားကြည့်လဲဆိုတော့သူကဒီတကယ့်အနာကိုဆုပ်ပိုင်ထားတဲ့အဖွဲ့အစည်းပေါ်မှာသွားပြီးတော့ဘိုးပြုတ်ပြီးတော့သွားပြီးတော့စဉ်းစားရတယ်ဥပမာစကားစားနေပြီးတော့ဟိုနေပြီးတော့မှထိုင်ပြီးတော့ထိုင်တဲ့အခါကျတော့သူကပြဿနာဖြစ်ရှင်းစကားစားစီပဲသွားပြီးတော့အရင်သွားပြီးတော့အာသူနဲ့အဆင်ပြေအောင်လုပ်တယ်ဗျာပြီးတော့မှကျွန်တော်တို့စီပြန်လာတယ်အဲ့အနေထားမျိုးရှိတယ်ဩအဲ့ဒါမျိုးကြတော့ဒီနှစ်ဒီကလာမှာလုံးလုံးအဆင်ပြေတော့ဘူးပြောရင်လည်းဗျာဟိုပြောရမယ်ဆိုတော့နိုင်ငံတော်တို့များမှဟိုအစိုးရချင်းအစိုးရချင်းဆိုပြီးတော့သူတို့ဆက်ဆံမှုကတော့ရှိနေသေးတာကျွန်တော်ဘာမှငြင်းငွေစရာအကြောင်းမရှိဘူးဒါပေမဲ့ဒီနှစ်ဒီကာလမှာကျွန်တော်တို့တိုင်းပြည်မှာဖြစ်နေတဲ့ကိစ္စဟာအဲ့ဒီအစိုးရချင်းဆက်ဆံမှာပဲအဲ့ဒီအစိုးရချင်းမှသွားတွေ့ပြီးတော့ညှိနှိုင်းကြမယ်ဆိုတော့ဘယ်တော့မှအလုံးဖြစ်တော့မှာမဟုတ်ဘူးဘာဖြစ်လဲဆိုတော့အစိုးရကိုယ်တိုင်ဆိုတဲ့လူကကမြို့တွေကနေမြို့ပြင်ကမထွက်ရတဲ့အနေထားရောက်နေပြီလေနေရာဒေသတော်တော်များများကျွန်တော်တို့တော်ချင်းတဲ့ဒေသမှာကျွန်တော်တို့ကြီးပဲချက်ကနေတာတော်များများဖြစ်နေပြီလေဆိုတော့အဲ့ဒီမှာအလုပ်တစ်ခုကိုလုပ်တဲ့အခါမှာအဲ့ဒီမျိုးပေါ့ကွက်ကွက်လေးနဲ့မှနေရာရှိတော့စခန်းနဲ့မှဟိုကအပြင်မှမထွက်ရတော့ခံစစ်သေးနေထားတဲ့နေတဲ့လူတွေကိုပဲသွားပြီးတော့အဘိုးပြုတော့စဉ်းစားဆုံးပြမယ်ဆိုတော့အဲ့ဒီကိစ္စပြဿနာဘာမှအဖြစ်ပေါ်အောင်မို့အဲကြောင့်မို့ကျွန်တော်ပြောချင်တာဒီနေ့ဒီကာလမှာကျွန်တော်တို့တိုင်းပြည်မှာရှိတဲ့ဒီပြဿနာတွေကိုချင်းကမယ်ဆိုတော့အားလုံးကကျွန်တော်တို့ stake holder ဖြစ်တယ်ဒီတိုင်းပြည်ကိုဖြစ်ရှင်းရမယ့်လူတွေဖြစ်တယ်ကျွန်တော်တို့နဲ့ဆိုင်တဲ့ဟာဆိုကျွန်တော်တို့အရင်ချင်းကပါเนาะဥပမာဆိုရကပြောရမယ်ဆိုလူသားချင်းစာနာထောက်ထားမှုနဲ့ပတ်သက်တဲ့ကိစ္စဆိုကျွန်တော်တို့အောက်မှာကျွန်တော်တို့အောက်ချုပ်နယ်မြေမှာရှိတဲ့လူသားချင်းစာနာထောက်ထားမှုကျွန်တော်တို့တစ်ဖက်ရောက်တဲ့ IDP ကကျွန်တော်တို့လက်ထဲမှာပေါ့တသန်းကြုံတယ်ကျွန်တော်ကရင်လက်ထဲမှာဒီ KNU အောက်မှာအဲ့ဒီဟာကိုကျွန်တော်တို့နဲ့စကားမပြောဘဲဟိုစကားစီမှာပါစကားကိုလုံးဝမတက်တော့ဘူးလေအဲ့ဒါလုံးဝမဖြစ်နိုင်တော့ဘူးအဲ့ဒါကြောင့်မို့ပြောချင်တာကတော့ဘာဖြစ်ဖြစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးတော့တိုင်းပြည်ဒီပြည်ရဲ့ပြဿနာကိုဖြစ်ရှင်းဖို့စဉ်းစားတဲ့အခါမှာတော့ဒီအာလက်ရှိအနာချုပ်ဝင်ထားတဲ့လူတွေစီမှာသွားပြီးတော့ပဟုပြုတော့စဉ်းစားဆုံးဖြတ်တယ်နှီးနွယ်တယ်နောက်ပြီးတော့ဟိုထိတွေ့တဲ့ဆာမျိုးအလုံးမဖြစ်တော့ဘူး
အဲ့တော့ဟိုထိုင်းဝန်ကြီးချုပ်ဟောင်းကက်ဆင်ကအဲ့ဒီဒီတိုင်းလမ်းကောင်းဆောင်ချုံတော့ NUG ကိုစလေနဲ့သူတွေ့ဆုံပြီးတော့ပေါ့နော်သူစကားပြောတာတွေရှိတယ်အဲ့ဒီပုံမှာတိုင်းသားလက်နက်ခိုင်ဖွဲ့ရင်းဘက်ကကိုတည်ထားတယ်ဆိုတာမျိုးပေါ့နော်ဒီအဲ့လိုမျိုးဒီမှာလည်းသိရတယ်ဆိုတော့အခုအဲ့ဒီအခြေအနေကဘယ်လိုရှိလဲရှင
်အဲ့ဒီအခြေအနေကလည်းကျွန်တော်တို့ဘာမှထူးခြားမကြားတော့ဘူးဗျဘာမလဲဆိုတော့သူကတော့လှုပ်ချင်ဇောနဲ့ပေါ့เนาะမြင်တာတော့ဘာလဲဆိုတော့ဒီတန်းကြီးရဲ့ပြဿနာဟာဒီကျွန်တော်တို့တန်းကြီးကြီးမှာဒုက္ခရောက်မှာမဟုတ်ဘူးเนาะဆုံးတော့ထိုင်းနိုင်ငံမှာဒုက္ခရောက်လာမယ်ထိုင်းနိုင်ငံနဲ့ဒုက္ခရောက်မှာမဟုတ်အာဆီယံတစ်ခုလုံးကိုဒုက္ခပြီးတော့မှာသူကတော့အဲ့ဒီစိုးရင်ချက်နဲ့ပေါ့เนาะဆိုတော့သူကနေပြီးတော့ဂျားနေပြီးတော့သူတော့ဟိုဖြစ်ရှင်းပြစီသူကိုယ်တိုင်ကသူပုံကိုရေးရသူအဲ့ဒီစကားစားခေါင်းဆောင်နဲ့သူရင်းနှီးမှုရှိတာရှိတယ်အဲ့ဒီမှာသူကပြန်တော့ဥစားပေါ့เนาะနှိမ့်နိုင်ပြီးတော့လှုပ်လို့ရရင်မကောင်းဘူးလားဆိုတဲ့အမြင်မျိုးနဲ့ပေါ့နော်သူတော့တောင်းဆိုတဲ့အခါကျတော့ကျွန်တော်တို့ကြည့်ရတာတော့တိတ်တော့မဟန်ဘူးမဟန်တဲ့အနေထားမှာဆိုတော့ကျွန်တော်တို့လည်းဘာမှထူးခြားကြတော့မတုံ့ပြန်တာမရှိဘူးလေဆိုတော့အဲ့ဒီဟာနဲ့နေနေကူတော့တိတ်ထူးခြားကြတော့မကြားရသေးဘူးဘာဖြစ်လို့ဆိုတော့ထိုင်းနိုင်ငံထဲမှာလည်းကျွန်တော်တို့ကြည့်ကြည့်ပြန်လို့သူကိုယ်တိုင်ကလည်းလက်ရှိတာဝန်ရှိတဲ့လူတယောက်လည်းမဟုတ်ဘူးလေဆိုတော့သူရင်ဆိုင်ရတဲ့အနေထားတစ်ခုကလည်းရှိသေးတယ်အဲ့ဒီတိုင်းပြည်ဆိုတော့ကျွန်တော်တို့ကလည်းတည်တည်ကြာကြာခက်ခက်စဉ်းစားရတဲ့အပိုင်းတွေလည်းရှိသေးတယ်လေဆိုတော့သူလှုပ်ချင်တဲ့အတ္တိတာတော့ရှိရင်ရှိမယ်နောက်တော့သူတောင်းဆိုတဲ့သူလှုပ်ချင်တဲ့အခန့်ကဏ္ဍသူကတော့ပြဆိုတာပဲရှိတယ်ကျွန်တော်တို့ဘက်ကတော့ဘာမှမပြောဘူးလေဘာမှလည်းမပြောဘူးဆိုတာနဲ့ကျွန်တော်တို့ကလည်းဘာမှတော့ဂိမ်းမဆိုင်ဘူးတော့မဟုတ်ဘူးကျွန်တော်တို့တေချာစဉ်းစားတယ်ဒီတိုင်းပြည်ရေးရတော့ဘာပဲဖြစ်ဖြစ်တွေးဆောင်ဆွေးနွေးခြင်းလုံးချင်တယ်ဆိုရင်တောင်းမှကျွန်တော်တို့ရက်တိကျရှိပြီးသားလေခုနကကျွန်တော်ပြောတဲ့အချက်တွေပဲအဲ့ဒီ၃ချက်ပေါ့နော်စစ်တပ်နိုင်ငံရေးဆုတ်ခွာရမယ်ဒုတိယအချက်ကဖွဲ့စည်းပုံအခြေခံဥပဒေသေးလက်ခံရမယ်နောက်တစ်ချက်ကဒီအသွင်ကူပြောင်းရေးကာလတရားမျှတဖို့သူကျွလွန်ခဲ့တာကိုသူတောင်းခံရမယ်ဆိုတော့အဲ့ဒီ၃ချက်ကိုစစ်တပ်ကလက်ခံမယ်ဆိုတော့ကျွန်တော်တို့တွေးဆောင်ဆွေးနွေးပွဲဆိုတာကျွန်တော်ဒီနေ့သူအဲ့ဒါလက်ခံမနေ့ကကျွန်တော်စလို့ရတယ်လေဒါပေမဲ့သူကအဲ့ဒါကြီးကိုလုံးဝလည်းမဟုတ်ဘူးဒီနေ့ဒီကာလမှာကျွန်တော်သိတယ်အဲ့ဒါကြောင့်မို့ကျွန်တော်လှုပ်ရှားရှိတာဆက်လှုပ်သွားမှာပဲဆိုတော့ကျွန်တော်ပြောရမှာပေါ့
အခုဆိုရင်ဒီတစ်တုံရနှစ်ခုစစ်စီရေးမှာကြီးမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနေဆက်မှာဖြစ်နေတဲ့ဒီကြားဖြန့်လုပ်ငန်းတွေကိုနှိမ်နှင်းခြင်းတဲ့အပိုင်းမှာဒီတရုတ်ကလည်းဒါဟိုပေါ့နော်ဒီထောက်ခံတာမထောက်ခံတာတဲ့ဒီတရုတ်ကလည်းသူဒီရာဇဝတ်ခိုင်းတွေကိုနှိမ်နှင်းခြင်းတဲ့အနေနဲ့အထောက်အပံ့ဖြစ်သွားတယ်ပေါ့တစ်တုံရနှစ်ခုစစ်စီရေးမျိုးဆိုတာပြောလို့ရတယ်အဲ့တော့ဒီအခုလိုကရင်နယ်မြေမှာကရင်နယ်မြေဖွံ့ဖြိုးတိုးတက်ရေးကိစ္စနောက်ပြီးတော့အခုနောက်တစ်ဖက်မှာလည်းဒီကရင်နယ်မြေထဲမှာဒီတရုတ်ကြားဖြန့်က ခိုင်းနေတာအာလာပြီးတော့အခြေချနေတဲ့အပိုင်းပေါ့နော်အဲ့ဒီခါကျတော့ KNU နေနဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့အဲရက်တီသဘောထားဘယ်လိုရှိလဲရှင
်ဟုတ်ကဲ့အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကခုနပြောတဲ့အထက်မှာတော့ပါသွားသလိုတော့ရှိပါတယ်အဓိကအရေးပါဆုံးကတော့ကျွန်တော်တို့အင်ဒီဂျင်းနိုင်ငံတွေပဲเนาะအခုဆိုရင်တော့ဒီတရုတ်နိုင်ငံနဲ့ပတ်သက်ပြီးပြောရမယ်ဆိုတော့ဒီတစ်တုံညာနှစ်ခုဖြစ်လာတဲ့အခါမှာတော်တော်လေးတော်တော်များများကသုံးသဝေဖန်ကြတဲ့အတိုင်းဆိုရင်တော့အလုပ်လည်းဖြစ်တယ်လေအလုပ်လည်းဖြစ်တယ်ဆိုတော့အဲ့ဒီဟာလည်းတရုတ်နယ်စပ်မှာဖြစ်တဲ့ဟာပဲအလုပ်ဖြစ်တာကျွန်တော်တို့နယ်စပ်မှာဖြစ်တဲ့ဟာကျတော့အလုပ်မဖြစ်နိုင်ဘူးခုအဲ့ကြောင့်ပါပြီးလဲဆိုတော့ကျွန်တော်တို့နယ်စပ်မှာဖြစ်နေတာတရုတ်နယ်စပ်မဟုတ်ဘူးကြာထိုင်းနယ်စပ်ဖြစ်နေတယ်ဆိုတော့အဲ့ဒီထိုင်းနယ်စပ်ကိုဖြစ်တဲ့ဆိုပေမဲ့ကျွန်တော်တို့အင်ဂျီနိုင်ငံအချင်းကြီးတွေတကယ်အတူတူလက်တွဲပြီးတော့လုပ်နိုင်မယ်ဆိုတော့ဒီထက်ပိုပြီးတော့ထိရောက်မှုရှိတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့တရုတ်ကတော့ဘာပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့လည်းအများကြီးဝမ်းသာပါတယ်အာကျွန်တော်တို့ဘက်ကလည်းတတ်နိုင်တယ်လို့ကူညီဖို့လည်းအသင့်ရှိတယ်အဲ့အကြောင်းမို့တစ်ဖက်ကနေပြီးတော့ဒီအထူးအင်ဂျီနိုင်ငံအချင်းချင်းပေါ့နော်လိုအပ်တဲ့ဟာတွေပေါ့နော်ကဲဟိုဒီကျွန်တော်တို့နယ်စပ်မှာကျွန်တော်တို့ထိုင်းနယ်စပ်မှာကျွန်တော်တို့ကော်ကလစ်နယ်စပ်မှာဖြစ်နေတဲ့ဟာတွေကိုကျွန်တော်တို့ကြီးပဲမနိုင်ဘူးဆိုရင်လည်းတရုတ်ကလည်းတတ်နိုင်တယ်လို့အဲ့ဒီမှာကျွန်တော်တို့ထဲထဲဝင်နေပြန်ပြီးတော့ဟိုအဖြစ်ပြင်းမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ကတော့တကယ်ဥစားကျူးစုမှာပါအာကျူးစုနေမကဘူးကျွန်တော်ယုံကြည်တာတော့အဲ့ဒီအထူးသဖြင့်တရုတ်ဘက်ကဒီလိုအဖြစ်လှုပ်ဆောင်သွားမယ်ဆိုရင်တော့ဆိုပါတော့ဗျာဟိုသူကိုယ်တိုင်တကျဟိုတခါတည်းထိုင်းရဲ့ပါဝင်ဖို့တောင်းလိုချင်မှလိုမယ်လေဒါပေမဲ့လို့အဲ့မှာသူကတော့တကယ်ဟိုဒီထက်တဲဝင်ဝင်နဲ့ဟိုဆိုတော့ဗောနော်မူဝါဒအဖြစ်ရောရုပ်ထုပိုင်းအဖြစ်ရောပါလာပြီဆိုရင်တော့ကျွန်တော်ထင်တယ်ဗျာအဲ့ဒါကြီးကတော့ဟိုကျွန်တော်တို့ဒီနေစာကြိုးမှာရှိတယ်ကျွန်တော်တို့အင်းနေချင်းထိုင်းနိုင်ငံလည်းလောက်အောင်ခိုင်ရမှာလဲပို့တော့လွယ်ကူလာလိမ့်မယ်လို့ထင်တယ်အဲ့ဒါမှမဟုတ်ဘူးเนาะကျွန်တော်တို့ကကြောက်တော့တော်တော်ကြီးကိုဒီလိုတူးတင်တဲ့လုံနေတဲ့အခါမှာအခက်အခဲရှိတယ်ဘာလို့အဲ့လိုပြောရလဲဆိုတော့ဒီဟာကြီးကသူ့ရဲ့အရင်အခြေခံဘယ်သူကလာလဲဆိုတော့စစ်ကောင်စီကလာတဲ့ဟာတွေဖြစ်တယ်စစ်ကောင်စီကမွေးထုတ်လိုက်တဲ့ဟာတွေစစ်ကောင်စီကအကျိုးများရပြီးတော့ခွဲဝေယူစားတဲ့ဟာတွေကစစ်ကောင်စီမပြုတ်ကျနိုင်တဲ့ရေးရတော့အဲ့ဒါကြီးကကျွန်တော်တို့လောက်အကန်ရအရန်ခက်တယ်အဲ့ရောင်လို့ပြောနေတာအင်းကြီးနိုင်ငံတွေရဲ့ပါဝင်ပတ်သက်မှုရောကျွန်တော်တို့ရဲ့အထောက်အကူကလိုအပ်တယ်ဆိုတာစစ်ကောင်စီကိုယ်တိုင်ကထဲထဲဝင်နဲ့နဲ့ရှိတိုင်းပါဝင်တဲ့ဟာကိုတော့ကျွန်တော်တို့ရီးပဲနဲ့ဟိုပုံချပြီးတော့ကျွန်တော်တို့လောက်အောင်ဆိုတော့တော်တော်လေးကျွန်တော်တို့ခီးပေါက်နိုင်မှာမဟုတ်လို့ပြောတာပဲဖြစ်ပါတယ
်ဟုတ်ကဲ့ဒီဘက်မှာကျတော့ဒီအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံကလေအမေရိကန်ပြည်ထောင်စုအနေနဲ့ဒီမြန်မာတိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ့လေသူတို့အထူးသဖြင့်ဒီရုံးပိုင်းဆိုင်ရာကိစ္စတွေဒီလက်နက်မဟုတ်တဲ့လက်နက်နဲ့မပတ်သက်တဲ့ဒီဒီကိစ္စတွေမှာကိစ္စရဲ့ဒီမှာသူတို့တွေပံ့ပိုးကူညီမယ်ဆိုရဲအဲပံ့ပိုးကူညီတယ်ဆိုတဲ့ဟာမျိုးသူတို့ဒီအမေရိကန်လွှတ်တော်ကရောအစိုးရကရောဆုံးဖြတ်ချက်ချပြီးတော့ဒီသူတို့ဘတ်ဂျက်တွေလည်းချထားပြီးတယ်ပေါ့လေဆိုတော့တစ်ဖက်မှာကျတော့ဒီဥက္ကလည်းဒါကသူတို့ဟိုအာဒါဟိုဟာပေါ့အထူးသဖြင့်အဲစစ်ကောင်စီရဲ့အဲထုတ်ပြန်ချက်အရဆိုရင်ဒါအမေရိကန်ကအခုလိုမြန်မာတိုင်းသားလက်နက်ကိုင်အထူးသဖြင့်တိုင်းသားလက်နက်ကိုင်ဖွဲ့တွေကိုထောက်ခံတဲ့ကိစ္စကဒါတရုတ်ကိုဟိုဒါတရုတ်လွှမ်းမိုးမှုကိုပြန်ပြီးတော့ဒါခြေပတဲ့ကိစ္စပေါ့လေဆိုတော့ဒါမျိုးဆွဆွဲချက်တွေရှိပါတယ်ဆိုတော့အခုအမေရိကန်ကရောဒီအထူးသဖြင့် KNU ပါဝင်ပေါ့နော်တိုင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့ပံ့ပိုးကူညီတဲ့အပိုင်းမျိုးပေါ့ဘယ်လိုရှိလဲရှင် KNU နဲ့ဆက်ဆံပြီးပါလဲ
အမှန်မှာတော့ဆက်အနာသိမိတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ကိုအထူးသဖြင့်စိတ်ဓာတ်ရေးရရရောเนาะကျွန်တော်တို့ကိုအထူးသဖြင့်ဒီမိုကရေစီခွင့်ရင်လူခွင့်ရင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ဟိုကိုယ်ပိုင်ပြတ်တမ်းခွင့်အတွက်တည်းကျွန်တော်တို့ထောက်ခံအားပေးတာကတော့တော်တော်များများအနောက်နိုင်ငံတွေအားလည်းဒါရှိနေပါတယ်အဲတချို့ပြီးတော့အထူးသဖြင့်တချို့သောအာရှနိုင်ငံတွေကလည်းဟိုဒီပေါ်ပေါ်ဒီနေမဟုတ်သည့်တိုင်အောင်ကျွန်တော်တို့နားလည်မှုအပြည့်ရှိနေတဲ့အနေထားတော့ရှိပါတယ်ဒါပေမဲ့အဲ့ဒီကတဖြည်းဖြည်းတဖြည်းဖြည်းနဲ့ကျွန်တော်တို့ကိုယ့်အရေးကိုကိုပြီးတော့တွန်းလှန်တိုက်ခိုက်ရတယ်ဗျာနော်အထူးသဖြင့်ဒီဆက်အနာသိမိတော့ကျွန်တော်တို့နယ်မြေကိုဖိုးစစ်ဆင်လာတဲ့ကျွန်တော်တို့အထူးသဖြင့်ဒီတိုင်သာအသီးသီးပေါ့နော်ဗမာပါဝင်ပေါ့သူတို့အဲ့ဒီမှာဟိုခြေမုံးလာတဲ့အခါမှာကျွန်တော်တို့ကကိုယ့်ဝက်ရက်တည်ပြီးတော့တိုက်ခိုက်လာတဲ့အခါမှာအထူးသဖြင့်ကျွန်တော်တို့အတွက်ကိုယ့်ကိုခုခံကာကွယ်ပိုင်ခွင့်နဲ့လူခွင့်နဲ့ကာကွယ်ဖို့အတွက်ဆိုအမေရိကန်နိုင်ငံဆိုရတော့2022ရာစပြီးတော့သမ္မတရောလွှတ်တော်ကတော့အဲ့ဒီမှာသွားပြီးတော့ဟိုသဘောတူတဲ့ဟာတော့ရှိတယ်လက်မှတ်ထိုးခဲ့တာလည်းရှိအကူအညီပေးဖို့ရောနော်ဒါပေမဲ့လက်တွေ့ရရောအဲ့ဒါကတော့အဓိကအဖြစ်လူသားချင်းစာနာထောက်ထားမှုပဲများပါတယ်နောက်ပြီးတော့ဒီလက်နဲ့မဟုတ်တဲ့သူကတော့ဗော non leader လို့ခေါ်တဲ့ဟာတွေရောဗောနော်အဲ့ဒီဟာတွေပဲကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့လက်တွေ့အဖြစ်တော့ဒါလည်းရောက်လာဖို့အတွက်တော့တော်တော်လေးကြာခဲ့ပါတယ်ဆိုတော့အခုမှပဲစလုံးရေးစပဲရှိတယ်ကျွန်တော်ဟိုရှိဟို ဘလောက်လေရေတွက်တဲ့ပြောမှာတော့ကျွန်တော်ပြောခဲ့တယ်ဒါရီကအခုမှစနိုင်တဲ့အနေနဲ့အထူးသဖြင့်ဒီကပြည်သူလူထုရဟိုစားပေါ့နော်ဟိုဒီ civilian protection လို့ခေါ်တဲ့အရသာကောက်ဝေးအနေထားမှာပဲလုပ်နိုင်တဲ့ဟာတွေဖြစ်ဒါတော့မှအစလေးပဲရှိပါသေးတယ်အထူးသဖြင့် early warning ပေါ့နော်ဆိုပြီးတော့ဘာဖြစ်လို့စစ်ကောင်စီကတစ်ချိန်လုံးကျွန်တော်တို့လူထုကိုပြစ်မှတ်ထားပြီးတော့လိုက်တော့ဘုံကျဲတာတတ်ဖြတ်တာလို့အခုတည်းကတော်မတော်ဖြစ်နေတယ်အဲ့ဒါကျွန်တော်ဘာမှမတုံ့ပြန်နိုင်ဘူးမတုံ့ပြန်တော့ဘာပဲရှိလဲဆိုတော့ဒီလူထုတွေကဟိုကြိုတင်ပြီးတော့ကာကွယ်နိုင်ဖို့အတွက် early warning system အနေနဲ့ခါတဲ့ဟိုကနဦးသိရင်သူ့ပြီးတော့ကြိုပြီးတော့တတိပေးဖို့နောက်ပြီးတော့လူထုအတွက်ပြန်ပြီးတော့ကြိုတင်ကာကွယ်ဖို့အဲ့ဒီဟာလေးတော့မှကိုယ်ကစလုံးကြီးစအနေထားပဲရှိပါတယ်အဲ့ဒါကြောင့်မလို့ဟိုအပြင်ကပြောနေတဲ့ဟာရောစကားစပြောနေတဲ့ဟာရောချိန်ချင်းချိန်ပြီးပြန်ပြီးတော့အမေရိကန်အဲ့လိုလုပ်တဲ့ဟာတွေကဒါပြောနေတာပဲရှိတယ်တကယ်တမ်းကျတော့ကျွန်တော်နယ်မြေမှာဒါကလူထုကိုအထောက်အကူပြုတ်ွက်ဆိုတာဥတွေပြန်ရလိုက်တဲ့အချိန်ကလည်းကူးစက်ပြီးဆိုစလုံးကြီးစပဲရှိပါတယ်ဘာမှအထီးရောက်မရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ညှော်လင်းတာဘာဖြစ်ဖို့နော်ကျွန်တော်တို့ကကြီးမားလည်းမတောင်းဆိုပါဘူးကိုယ့်အကူဟိုရက်တည်ပြီးတော့ဟိုဒီစစ်ကောင်စီကိုကျွန်တော်တို့တော်လန်တိုက်ခတ်နေတယ်ဆိုတာကကိုယ့်ချစ်တော်ကိုရက်တည်ပြီးတော့လုပ်နေတာပဲဒါပေမဲ့လို့ဘာဖြစ်ဖြစ်ဒီဟာတွေများသော်လည်းများအောင်နော်လူဟိုသူတို့ဖြစ်လူသားချင်းစာနာထပ်ပေါင်းမှုလူအနေနဲ့ဟာတွေတော့မြန်တဲ့မြန်နိုင်အောင်ဒီတကဘာကြီးကရောလူဟိုအပြေးဆိုင်ရာအတိုင်းဝန်းကလုပ်နိုင်မယ်ဆိုတော့ပို့တော့ကျွန်တော်တို့ရဲ့အများကြီးထောက်မှုရှိတာပေါ့နော်ကျွန်တော်တို့ကတစ်ဖက်ကနေပြီးတော့စစ်လေတိုက်ရတယ်ဒီဒုက္ခရောက်နေတယ်ကျွန်တော်တို့နေပြီးမှတပန်းကျော်ပမာကြီးတစ်ပြီလုံးဆိုတော့3ပန်းကျော်ပါဒီဟာကြီးကိုတစ်ချိန်ထဲမှာကျွန်တော်တို့လုပ်နေရတဲ့လောက်ခါကြတော့အင်မတန်ပဲဝင်ပြီပါလေအဲအကြောင်းလို့အပြေးဆိုင်ရာအတိုင်းဝန်းအနေနဲ့ကျွန်တော်တောင်းဆိုချင်တာတော့ဒီထက်ပို့ပြီးတော့လူသားချင်းစာနာထောက်ထားမှုကူညီတွေကတော့ဥပဒေပြဋ္ဌာန်းတာပြဋ္ဌာန်းတာဒါပေမဲ့လက်တွေ့ကောင်ဖြစ်ပေါ်တဲ့ခါမှာမြန်နေလားမြန်လို့နိုင်ဖို့ကကျွန်တော်တို့ကြိုးပမ်းစာပေါ့ဟိုလိုချင်ပါတယ်လို့အဲ့ဒါပဲပြောချင်ပါတယ်ဟုတ်ကဲ့
ကျေးဇူးအများကြီးတင်ပါတယ်ဘလို့ခုလိုချိန်ပေးပြီးတော့ VO ရမေးတဲ့မေးခွန်းတွေဖြေဆွေးရတဲ့ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းအများကြီးအားရပါတယ်ကျေးဇူးတင
်ပါမိုင်းဂျင်းနိုင်ရဲ့အစီအစဉ်မှာခုတော့ကဘာပြပမီဒီယာပြင်ကွင်းကိုကြည့်ကြအောင်ပါအာနာတိုင်းစစ်ကောင်စီခေါင်းဆောင်တွေကိုမြန်မာနိုင်ငံအစိုးရခေါင်းဆောင်တွေဖြစ်အသိမှတ်မပြုနိုင်ပါဘူးသူတို့ကမြန်မာစစ်တပ်ရဲ့ခေါင်းဆောင်တွေဒါဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်ဟောင်းလီစိန်လုံးကပြောခဲ့ပါတယ်စစ်ကောင်စီကိုဦးစားပေးဆက်ဆံနေကြတဲ့ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံတို့ရဲ့မူဝါဒကဘယ်လိုများရှိပါသလဲဆောင်းပါရှင်ပြည်သွင်းနိုင်ငံကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တက်ကနေကိုဘက်ကမ်းမှာကမ္ဘာပြူရာဟာဒီဘက်ကမ်းမှာတောင်ထွန်းတာလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်ဆက်ရှိနေပါမယ်ဒါ့ပြင်မြန်မာနိုင်ငံမှာအာဆီယံအဖွဲ့ဝင်အားလုံးကအတိမတ်ပြုထားတဲ့အစိုးရရှိနေတဲ့အတွက်နိုင်ငံရေးအဆင့်မှာတော့မြန်မာနိုင်ငံအနေနဲ့ကိုစားပြုပြီးမပါဝင်တာဟာအကောင်းဆုံးပဲစစ်ကောင်းဆောင်တွေကိုအစိုးရကောင်းဆောင်တွေဖြစ်ကျွန်တော်တို့ကအတိမတ်မပြုနိုင်ပါဘူးဒီလိုပြောခဲ့တာကတော့ပြီးခဲ့တဲ့မေလ15ရက်နေ့ကအနားယူသွားပြီဖြစ်တဲ့စင်ကာပူဝန်ကြီးချုပ်လီချန်လွန်းကသူအနားမယူခင်ပြုလုပ်တဲ့မာရသွန်အင်တာဗျူးမှာပြောသွားခဲ့တာပါသူပြောသွားတာကရှင်းပါတယ်မြန်မာစစ်ကောင်းစီကိုအစိုးရအဖြစ်အတိမတ်မပြုနိုင်ဘူးအာဏာသိမ်းစစ်ကောင်စီခေါင်းဆောင်တွေဟာမြန်မာနိုင်ငံရဲ့ခေါင်းဆောင်တွေမဟုတ်ဘူး။သူတို့ဟာစစ်တပ်ရဲ့ခေါင်းဆောင်တွေသာဖြစ်တယ်ဆိုတာကိုရှင်းလင်းပြတ်သားစွာထောက်ပြပြောဆိုသွားခဲ့တာတွေ့ရပါတယ်။လီချန်လွန်းရဲ့ပြောကြားချက်ဟာမြန်မာစစ်ကောင်စီပေါ်ထားတဲ့အာဆီယံခေါင်းဆောင်တဦးရဲ့တိတိတသားပြောင်းလဲလာတဲ့သဘောထားလို့လည်းဆိုနိုင်ပါတယ်။အလားတူပါပဲ။ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံတို့ဟာလည်းစစ်ကောင်စီကိုဆန့်ကျင်တော်လှန်နေတဲ့အင်အားစုတွေနဲ့ထိတွေ့ဆက်ဆံလာတဲ့ပြောင်းလဲလာတဲ့မူဝါဒအရွေ့ကိုတွေ့ရတဲ့အကြောင်းဂွမ်ရောဘင်ဆင်နဲ့ဖရန်စကာရီကာလာရိုတို့ရေးသားတဲ့ဆောင်းပါးကိုနီကီအေးရှားက2024မေလ23ရက်နေ့ကဖော်ပြခဲ့ပါတယ်။ဆောင်းပါးမှာထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံတို့ဟာအရင်ကစစ်ကောင်စီနဲ့ဆက်ဆံရေးကိုသာဦးစားပေးခဲ့ပြီးစစ်ကောင်စီကိုဆန့်ကျင်နေတဲ့ခုခံတော်လှန်ရေးအင်အားစုတွေကိုဘေးချိတ်ထားတဲ့မူဝါဒတွေကိုသာကျင့်သုံးခဲ့ကြတယ်။အခုချိန်မှာတော့ထိုင်းဆိုရဟာဆီယနာချင်းစန့်ကျင်ရေးခုခံတော်လှန်ရေးအင်အားစုတွေဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တိုင်းဒေသတော်လှန်ရေးအင်အားစုတွေဖြစ်တဲ့ KNU နဲ့ကယင်းနီပြည်နယ်တဲကအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံလာတာတွေ့ရတယ်။ဂျပန်နိုင်ငံဟာလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ကယင်းအမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF ကယင်းနီအမျိုးသားတိုးတက်ရေးပါတီ KNPP အပါအဝင်တိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့၅ဖွဲ့ကိုပြီးခဲ့တဲ့မေလ10ရက်နေ့ကဂျပန်နိုင်ငံကိုဝင်ခွင့်ပေးခဲ့တယ်။ ဒါဟာထိုင်းနဲ့ဂျပန်တို့ရဲ့မူဝါဒပြောင်းလဲလာတဲ့အချက်ပြမှုတွေဖြစ်တယ်။ထိုင်းနဲ့ဂျပန်တို့အခုလိုမူဝါဒပြောင်းလဲလာတာဟာအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့တွန်းအားပေးပူးပေါင်းဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့လည်းဆောင်းပါးရှင်တွေကမှတ်ချက်ပြုရေးသားထားပါတယ်။အရေးကြီးတာကအိန္ဒိယထိုင်းနိုင်ငံအပါအဝင်ပြောင်းလဲတိုးတက်လာတဲ့နိုင်ငံတကာဆက်ဆံရေးအခြေအနေအခွင့်အလမ်းကောင်းတွေကို NUG နဲ့ဒေါ်လာရေးအင်အားစုတွေအမိရဖမ်းဆုပ်ကထိထိရောက်ရောက်အသုံးချနိုင်မလားဆိုတာမေးခွန်းထုတ်เสียရတော့ရှိပါတယ်နိုင်ငံတကာဆက်ဆံရေးမှာအခွင့်အလမ်းကောင်းတွေဖြစ်ထွန်းလာနေတယ်လို့ပြည်တွင်းမှာလည်းစီရေးအချိန်ဟာပိုမိုအားကောင်းလာနေတာတွေ့ကြရမှာဖြစ်ပါတယ်။ကချင်ပြည်နယ်မှာ KNY ကစစ်ကောင်စီတပ်စခန်းတွေတစ်ခုပြီးတစ်ခုသိမ်းပိုက်နေတယ်လို့ရခိုင်ပြည်နယ်ဘက်မှာလည်း AA ကတမျိုးနယ်ပြီးတမျိုးနယ်သိမ်းပိုက်နေတဲ့သတင်းတွေကြားနေရပါတယ်။ထို့အတူ NUG နဲ့ဒေါ်လာရေးအင်အားစုတွေဟာနိုင်ငံရဲ့နယ်မြေ60ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားတယ်လို့ NUG ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ပြောရရင်စစ်ကောင်စီဟာစီရေးမှာရှုံးတွေနဲ့ပဲရင်ဆိုင်နေရတယ်လို့စီးပွားရေးမှာလည်းပြိုလဲလူနီနီအခြေဆိုင်နေတာပါစစ်ကောင်စီဟာအတွင်းပြင်အကြက်တဲပေါင်းစုံနဲ့အခြေအနေမကောင်းတော့ဘူးဆိုတာကိုပြည်တွင်းရောနိုင်ငံတကာကပါကောင်းကောင်းနားလည်သဘောပေါက်လက်ခံလာကြပြီဖြစ်ပါတယ်ဘုဘက်ကမှကဘာပြိုနေပြီဆိုတာကအငင်းပွားစရာမရှိပါဘူးမေးခွန်းကဒီဘက်ကမှအလိုလိုတောင်းထွန်းလာမလားဆိုတာပါပဲဒီလိုအချိန်မှာပဲຫນွေဥတော်လိုင်းရင်မှာခေါင်းဆောင်တယောက်အဖြစ်ထဲထဲဝင်ဝင်ပါဝင်လှုပ်ရှားနေတဲ့ဒေါက်တာတေးစာစန်းက NUG အောက်ခြေရန်တရားယူရင်းနေတယ် NUG လက်အောက်ခံအုပ်ချုပ်ရေးနဲ့လုံခြုံရေးအဖွဲ့တွေကျင့်ဝတ်စည်းကမ်းရော်ရဲမှုဖောက်လွဲဖောက်ပြန်မှုတွေပုံမှုဆိုးရွားလာနေတယ်ဒီကိစ္စတွေကိုဖြေရှင်းဖို့ NUG အနေနဲ့တုံ့ဆိုင်မနေသင့်ဘူးဆိုတဲ့သတိပေးချက်ထွက်ပေါ်လာတာတွေ့ရပါတယ်ထို့အတူပါပဲ NUG 3နှစ်ပြည့်အနေနဲ့တင်ဆက်တဲ့BBC မြန်မာပိုင်းရဲ့တပတ်အတွင်းသတင်းမြင့်ခွင့်အစည်းအဝေးမှာမြန်မာရေးကျွမ်းကျင်သူဒေးဗစ်မက်တီဆန်က NUG နဲ့ပတ်သက်ပြီးဝေဖန်ထောက်ပြအကြံပြုခဲ့တာတွေတွေ့ရပါတယ်။ဒေးဗစ်မက်တီဆန်က NUG ဟာ၃နှစ်တာကာလအတွင်းမှာအများကြီးစွမ်းဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့တော်လိုင်းဤကာလနဲ့ကပ်ညီတဲ့ဥဆောင်မှု Revolutionary Leadership ပေးနိုင်ခဲ့သလားဆိုတာကတော့စမ်းစစ်ရမှာဖြစ်တယ်။တိုင်းဒေသနဲ့ကိုင်အဖွဲ့ ERO တွေPDF တွေအပါအဝင်အမျိုးမျိုးသောမတူညီတဲ့ဒေါ်လာရေးအင်အားစုတွေကိုစုစည်းညီညွတ်နိုင်ဖို့ဒေါ်လာရေးကာလနဲ့ကပ်ညီတဲ့ဥဆောင်မှုပေးနိုင်ဖို့လိုအပ်တယ်။ခုချိန်မှာဒေါ်လာရေးကာလအစိုးရပုံစံမျိုးလိုအပ်တယ်။ဒါကြောင့် NUG ဟာပုံမှန်အစိုးရမျိုးတွေးထင်နေတာကိုရပ်လိုက်ဖို့လိုပါမယ်။ဒေါ်လာရေးလုံနေတာပါလားဆိုတဲ့အပေါ်မျက်မှောက်ပြုဖို့လိုအပ်ပါတယ်။အစိုးရအဖွဲ့ဝန်ကြီးဌာနတွေချော့ချဖို့လိုပါတယ်။နိုင်ငံရေးနဲ့စီရင်မျက်နှာစာနှစ်ခုအပေါ်မှာပဲအပြည့်အဝအာရုံစိုက်တင်တယ်။ဒေါ်လာရေးကြီးအနိုင်ရတဲ့အခါစူပီမျောကြည့်ရင်အင်မတန်ကျေပြန့်လှရပါတယ်။ဒီနိုင်ငံကြီးဟာဘယ်လိုပုံစံမျိုးဖြစ်မှာလဲ။ငါတို့ဟာဘယ်လိုပုံစံနဲ့အတူရှင်တွဲနေထိုင်ကြမှာလဲ။အဲ့ဒီအတွက်နိုင်ငံရေးတည်ဆောက်မှုတွေရထားပြီလား။ NUG အနေနဲ့ခိုင်မာတဲ့ရဲဝံပြတ်သားတဲ့လှုပ်ဆောင်ကြိုးပမ်းမှုတွေစမ်းသစ်တဲ့နီးနာဟန်ပန်တွေလိုအပ်ပါတယ်လို့ဒေးဗစ်မက်တီဆန်ကသုံးသပ်ပြောကြားခဲ့ပါတယ်ဒေးဗစ်မက်တီဆန်ထောက်ပြတယ်လို့ပါပဲတိုင်းဒေသနဲ့ကန်အင်အားစု ERO တွေတော်လှန်ရေးအင်အားစုတွေနဲ့ NUG ကြားအခြေခံနိုင်ငံရေးတည်ဆောက်မှုတွေရရှိထားပြီလားဆိုတာကတော်လှန်ရေးကာလအတွင်းရောတော်လှန်ရေးအလွန်ကာလအတွက်ပါအလွန်အရေးပါတဲ့အချက်ဖြစ်ပါတယ်2023ဇန်နဝါရီ31ရက်နေ့က NUG နဲ့ K3C လို့ခေါ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ကချင်လွတ်လပ်ရေးအဖွဲ့ KNO ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းအမျိုးသားတပ်ဦး CNF တို့ပူးတွဲထုတ်ပြန်ခဲ့တဲ့ဘုံသဘောတူညီချက်ဟာအခြေခံနိုင်ငံရေးတည်ဆောက်မှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဘုံသဘောတူညီချက်ဟာပုံမပြည့်စုံအားကောင်းအောင်နောက်ထပ်ဆွေးနွေးညှိနှိုင်းမှုတွေလိုအပ်နေသေးတယ်လို့တိုင်းရင်းသားခေါင်းဆောင်တူဦးကဆိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်လက်ရှိအချိန်ဟာ NUG နဲ့တော်လှန်ရေးအင်အားစုတွေအတွက်ပြည်တွင်းမှာစီရေးအချိန်အားကောင်းနေသလိုနိုင်ငံတကာဆက်ဆံရေးမှာလည်းတည်တာတဲ့တိုးတက်ဖြစ်ထွန်းမှုတွေရရှိနေတာတွေ့ကြရမှာဖြစ်ပါတယ်။အာဆီယံအပါအဝင်မြမဒီမိုကရေစီရေးကိုအစဉ်တစိုက်ထောက်ခံအားပေးခဲ့တဲ့အမေရိကန်ပြည်ထောင်စုတို့ဟာစစ်ကောင်စီကြာရှုံးတော့မယ်ဆိုတာကိုတန်တရားမရှိကြပါဘူး။စစ်ကောင်စီပြိုလဲပြီးနောက်တစ်နေ့မှာမလုပ်ကြမှလည်းဆိုတာကိုစိတ်ဝင်တစားသိကျင်ကြတာပါလို့နိုင်ငံရေးအကဲခတ်တူကဆိုပါတယ်။ဒါဟာ NUG ERO တွေနဲ့တော်လိုင်းအင်အားစုတွေကြားက ဘယ်လိုရှေ့ဆက်သွားကြမလဲဆိုတဲ့အခြေခံနိုင်ငံရေးသဘောတူညီချက်ပဲဖြစ်ပါတယ်ခင်ဗျာ
။ပြည်သူနိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ဝင်ဖြစ်ပါတယ်။ VOA ရုပ်သံကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲရောက်လို့လာပါပြီ။ဒီဘက်မှာတော့မြန်မာလက်နက်ကိုင်ပဋိပက္ခရဲ့တက်ရောက်မှုအပိုင်းနှစ်ကို ISP မြန်မာကတင်ပြထားပါတယ
်။နိုင်ငံတော်ဝန်လက်နက်ကိုင်ပဋိပက္ခရင်းနဲ့အတူလူသားချင်းစာနာမှုအကျက်အတဲမြင့်မာတာနဲ့ပြည်သူဝန်ဆောင်မှုရန်ညားတွေရက်ဆိုင်ပြီးအကျက်အတဲပြင်းထန်တက်ရောက်မှုမြင့်မာတာတွေပုံများလာပါတယ်မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခနဲ့ပြင်းထန်တက်ရောက်မှုအခြေအနေတွေကိုအပိုင်းနှစ်ပိုင်းခွဲဖော်ပြနေတာဖြစ်ပြီးဒီတစ်ပတ်မှာအပိုင်းနှစ်ကိုဖော်ပြပါမယ်ကျင်းပြန့်လာတဲ့လက်နက်ကိုင်ပဋိပက္ခတိုက်ပွဲတွေကြောင့်ပြည်သူဝန်ဆောင်မှုပေးနေတဲ့ရန်ရဲကလည်းရိုင်းနဲ့လာပါတယ်နိုင်ငံတော်ကမြို့နယ်စုစုပေါင်းရဲ့သုံးပုံတစ်ပုံနီးပါးမှာပြည်သူဝန်ဆောင်မှုဆိုင်ရာအကျက်တဲပြင်းထန်တက်ရောက်မှုမြင့်မားနေပါတယ်2024ခုနှစ်နှစ်စန်းပိုင်းကလုတ်ခဲ့တဲ့ ISB မြန်မာရဲ့သုတေသနပြုလေ့လာချက်တွေအရအဲ့ဒီလိုသိရတာပါ2023ခုနှစ်နောက်ပိုင်းမှာ58မြို့နယ်ပဲရှိခဲ့ရာကနေ6လအတွင်းမြို့နယ်100အထိဖြစ်လာခဲ့တာပါပြည်သူဝန်ဆောင်မှုရန်ညားရက်ဆိုင်မှုအကျက်တဲကိုစကိုင်းတိုင်းကအများဆုံးရင်ဆိုင်နေရပါတယ် ISP မြန်မာကသုတေသနပြုလေ့လာခဲ့တဲ့အကျက်အတဲပြင်းထန်တဲ့ရောက်မှုမြန်မာညုံကိန်း3ခုလုံးစုံချက်ကျနေတဲ့မြို့နယ်60ရှိပါတယ်ဒီမြို့နယ်တွေမှာလုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်တာလူသားချင်းစာနာမှုအကျက်အတဲနဲ့ပြည်သူဝန်ဆောင်မှုအကျက်အတဲကိုတပြိုင်နက်ကြုံတွေ့နေရတာပါဂျာဟာနိုင်ငံတော်ဝန်မြို့နယ်အားလုံးရဲ့၅ပုံတစ်ပုံခန့်ကအကျက်အတဲဒုက္ခတွင်းနဲ့တည်းကျရောက်နေတယ်လို့ဆိုရမှာပါအကျက်အတဲ3ခုစလုံးစုံချက်ကြမြင့်တက်မှုမှာလဲစကိုင်းတိုင်းကအများဆုံးဖြစ်ပြီးအရေအတွက်အားဖြင့်25မြို့နယ်ရှိပါတယ်အကျက်အတဲအညုံကိန်းအလုံးမြင့်မားနေတဲ့မြို့နယ်60ရဲ့ပဋိပက္ခဆက်ဆက်အခြေအနေတွေကလည်းဂရုပြုစရာပါအခုလာဆန်ပိုင်းအထိမြန်မာစစ်တပ်ကလက်လွတ်ခဲ့ရတဲ့မြို့ပေါင်း53မြို့ထက်မနည်းရှိခဲ့ပါတယ်ဒီထဲက26မြို့ဟာအကျက်အတဲညုံကိန်း3ခုစလုံးမြင့်မားနေတဲ့မြို့နယ်အပြင်23မြို့နယ်ကဖြစ်ပါတယ်ရခိုင်ပြည်နယ်ကမြို့ပေါင်း10မြို့အထိပါဝင်ပြီးအများဆုံးဖြစ်ခဲ့ပါတယ်ဒါအပြင်နိုင်ငံတော်ဝန်ဖြစ်ပွားခဲ့တဲ့လက်နက်ကိုင်တိုက်ပွဲတွေရဲ့80ရာခိုင်နှုန်းကလည်းအညုံကိန်း3ခုစုံချက်ကြနေတဲ့မြို့နယ်60အတွင်းမှာဖြစ်နေတာပ
ါမတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါ रे အချက်အသေးကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါ रे ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါ रे ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါ रे VOA America အတန်းကတည်င်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင်
VOA ရုပ်သံရဲ့အစီအစဉ်တွေကို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။အခုလူမှုမြင်တွေကိုနားထောင်ကြရအောင်ပါ။မြန်မာပြည်မှာပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြန်ချပေးထားပါတယ်။
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆိုရဲတော်ရရှင်ကခတ်တူတူလေးဆူတောင်းပေးလာပါတယ်။ကမ္ဘာတဝန်းလုံးငြိမ်းချမ်းကြပါစေဗျာတဲ့။ဟုတ်ကဲ့ပါ။အားလုံးကိုစားကျေးဇူးတင်ပါတယ်နော်။နောက်ထပ်တော်ရရှင်တရားကတော့ VOE ကို email ပို့ပြီးမေးလာတာပါ။မဲအေးသနာကျော်နဲ့တကွာ VOE ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေ။ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုဆရာဦးတင်မောင်တန်းတင်ဆက်တာနှစ်ပတ်ရှိပါပြီ။ဆရာဦးထမောင်တန်းတင်ဆက်တာလည်းကောင်းပါတယ်။ဆရာဦးကျော်စံသာနေမကောင်းလို့များစိတ်ပူလို့ပါ။အသက်လည်းကြီးလာပြီဆိုတော့လေတဲ့။ VOE ကိုအမြဲအားပေးလျက်ပါဆိုပြီးစာရေးမေးလာပါတယ်။ဟုတ်ကဲ့ပါ။အခုလိုမေးမြန်းလာတဲ့အတွက်ကျေးဇူးတင်ပါတယ်နော်။ဟန်ကဲကျော်စံသာအားလည်းရက်ခွင့်ယူထားပါတယ်။ဒါကနှစ်စဉ်နှစ်တိုင်းကျမတို့ဒီဝန်ထမ်းတွေရဲ့ရှိတဲ့အားလည်းရဲ့အတွေ့သူခွင့်ယူထားတာဖြစ်ပါတယ်။ကျမတို့ VOE ရဲ့အဖွဲ့သားတွေအတွက်တနည်းမှာခွင့်ဘယ်နဲ့ရဲ့ယူလို့ရရဲဆိုတာမျိုးရှိပါရဲ့နော်။ဟဲ့အချိန်မှာဆိုရင်ကိုပိုင်အားလည်းရဲ့အဖြစ်နဲ့မိသားစုနဲ့ခီးထွက်တာတို့အိမ်မှာပဲအားလည်းရဲ့အနားယူတာတို့လုပ်တတ်ပါရဲ့ရှင်။အငယ်ကျော်တန်းသာနေကောင်းချမ်းမာပါရဲ့။ VOE အစီအစဉ်တွေကိုအားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။ဘေးကင်းချမ်းမာပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်။နောက်ထပ်တော်ရရှင် VOE အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်ချမ်းမြေကိုပါသူကမကျင်းမော်ရဲ့ VOE English အစီအစဉ်မထုံးလွင့်တော့ဘူးလားတဲ့ဟုတ်ကဲ့ကျမတို့ထုံးလွင့်ပေးပါရနော်အပတ်စဉ်တိုင်းမကျင်းမော်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တစ်ကိုလူမှုကွန်ရက်စာမျက်နှာမှာကြည့်နိုင်ပါရဲ့ရှင်အပတ်စဉ်တနင်္ဂနွေနေ့တိုင်းအစီအစဉ်တင်ထားပေးပါရ Facebook စာမျက်နှာ YouTube စာမျက်နှာတို့ပြင် VOE မြန်မာပိုင်းအင်တာနက်ပင်မစာမျက်နှာမှာလည်းတွားပြီးကြည့်ရှုနိုင်ပါရနော်တော်ရရှင်တယောက်ကတော့စနေတနင်္ဂနွေည9:00နာရီ TV အစီအစဉ်တွေမှာတရက်15မိနစ်လောက်ပဲလွှင့်ပြီးတော့မှတခြားအစီအစဉ်တွေလွှင့်မှာခင်ဗျာတဲ့ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးကြပါရနော်ကျမတို့ VOE ကတရင်တွေကိုည9:00နာရီမှာရုပ်သံအပြည့်ထုတ်လွှင့်ပါတယ်ရှင်စနေည9:00နာရီ TV အစီအစဉ်ကတော့တပတ်အတွင်းတရင်စုစည်းမှုဖြစ်တဲ့အတွက်ကြောင့်မလို့တပတ်အတွင်းတရင်တွေကိုပြန်ပြီးစုစည်းပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်တပတ်အတွင်းအချိန်မရတဲ့သူတွေအဲ့ဒီမှာစုပြီးတော့ကြည့်လို့ရပါတယ်နော်တနင်္ဂနွေနေ့ည9:00နာရီအစီအစဉ်ကအပတ်စဉ်ကဏ္ဍမဂ္ဂဇင်းအစီအစဉ်ဖြစ်ပါတယ်အဲ့ဒီမှာတော့ခုနကတော့မဂ္ဂဇင်းအစီအစဉ်လို့ပြောတဲ့အတိုင်းအပတ်စဉ်ကဏ္ဍတွေကိုဒီတပတ်မှာတစ်ချိန်အဲ့ဒီမှာထုတ်လွှင့်ပေးတာဖြစ်ပါတယ်စနေတွင်ရမှာနောက်ဆုံးရသတင်းတွေကြည့်ဖို့ဆိုရင်တော့ကျမတို့ဒီရုပ်မြင်သံကြားရောရေဒီယိုကပါထုတ်လွှင့်နေမနေ့9နာရီဒါမှမဟုတ်လည်းည9နာရီအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ရှင်အဲ့ဒီမှာသတင်းတွေကိုအသားပေးပြီးတော့ထုတ်လွှင့်တာပါဒါရိုက်ဖမ်းယူကြည့်ရှုလို့လည်းရသလို Facebook YouTube တို့ကနေပြီးတော့အချိန်မရွေးဝင်ရောက်ကြည့်ရှုနိုင်ပါတယ်အခုလိုမျိုးအစီအစဉ်တွေကိုတေချာကြည့်ရှုနာဆင်ပြီးတော့မှကျမတို့ကိုတုံ့ပြန်အကြံပေးလာတာကိုကျေးဇူးတင်ပါတယ်ရှင်နမကိုဂျပန်လိုစလုံးပေါင်းနေနဲ့ရေးထားတဲ့သရရှင်တယောက်ကတော့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။အမြင်နဲ့နားထောင်နေပါတယ်။မြေကြီးဩဇာလိုမပြောဘဲနဲ့မြေဩဇာလိုတင်ဆက်ပေးပါတဲ့။မှားတော့လည်းမမှားပါဘူးဆိုပြီးတော့ကျမတို့ရဲ့အစီအစဉ်နာမည်နဲ့ပတ်သက်ပြီးတော့ရေးလာပါတယ်ရှင်။ဟုတ်ကဲ့ပါကျမတို့မြေကြီးဩဇာအစီအစဉ်ကိုအပတ်စဉ်ရေဒီယိုအစီအစဉ်နဲ့ရုပ်မြင်သံကြားပေါ်မှာလည်းထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကနေပြီးတော့အပတ်စဉ်တင်ဆက်ပေးနေတာဖြစ်ပါတယ်နော်။တောင်းဆိုလဲဒီမှာအရေးနောက်ပြီးတော့ဒီလေယာစာပြောရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုတင်ဆက်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။ဟုတ်ကဲ့ဒီတော်ရရှင်ကမြေဩဇာလို့ပြောပါဆိုလို့ဟုတ်ကဲ့ကျမတို့အစီအစဉ်ရဲ့အတိတ်ဘယ်ကမြေကြီးရဲ့ဩဇာရှိပုံကိုပြောတာဖြစ်ပါတယ်နော်။အပြင်အတွက်အားစည်းဖြစ်နေတုံးတဲ့မြေဩဇာကိုပြောတာမဟုတ်ပါဘူး။ဒါပေမဲ့အခုလိုမျိုးအကြံပြုစာရေးလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်။အစီအစဉ်တွေကိုလည်းဆက်လက်ပြီးတော့အားပေးပါအောင်လို့မှာခြင်းပါတယ်။ ရှင်တွေရဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်စင်ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝကိုထည့်သွင်းပြီးတော့ရေးလာတဲ့ကိုယ်ပိုင်အမြင်စာရီကိုလည်းလက်ခံရရှိပါရဲ့နော်ဒီထက်ကစာရီကိုဖော်ပြပေးသွားခြင်းပါတယ်ရှင်ဒီမှာအမိပဖော်ပြစီလိုပါဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံကနိုင်ငံသားတူအနေနဲ့ဒီနိုင်ငံရေးနဲ့ပတ်သက်ပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုရေးခြင်းပါတယ်ဆိုတော့အခုလိုရေးလာပါတယ်
မြန်မာလူ့လည်ရေးကြိုးပမ်းမှုတမိုင်းမှာဖာစာပလရဲ့ဥဆောင်မှုကအများကြီးအဓိကကျတယ်လို့နားလည်ထားမိပါတယ်လူ့လည်ရေးတိုက်ပွဲအတွက်စီလုံးညီညွတ်ကြဖို့လိုတယ်ဆိုတာကိုလက်ခံကြပြီးတော့စုပေါင်းတိုက်ပွဲဝင်ခဲ့ကြတာပါလူ့လည်ရေးရပြီးတဲ့နောက်ပိုင်းမှာတော့ညီညွတ်မှုကြီးကတစားစီပြိုကွဲသွားခဲ့တယ်လို့မှတ်သားမိပါတယ်ဒေါ်ခိုသူပါတီခွဲထောင်သူဒတိပုဂ္ဂလအဖြစ်ရက်တီသူစသဖြင့်ကွဲကြတယ်နောက်ပိုင်းမှာဖာစာပလကိုယ်တိုင်ကလည်းတန်ရှင်းတဲ့တီမဲဆိုပြီးကွဲကြတာကမ္ဘာအရှိကြဆုံးပြည်ရင်းစစ်လို့မှတ်တမ်းဝင်တဲ့အထီးပါအကွဲပြဲအကြောင်းကိုသတင်းစာဆရာကြီးဂါဒီယန်ဥစည်းဝင်းကစာတအုပ်ရေးခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရေးခင်းကျင်းမှာမကြုံစဘူးညီညွတ်စည်းလုံးနေကြတယ်။အကွဲပြဲဇလံထပ်မဖြစ်ဖို့အင်မတန်အရေးကြီးတယ်လို့မြင်မိပါတယ်။ဥတမောင်တန်ဥကျော်စန်သာစတဲ့ကျွမ်းကျင်သူများဥဆောင်ပြီးတပ်ဆိုင်ရာတာဝန်ရှိသူတွေနဲ့ချိတ်ဆက်ဆွေးနွေးစည်းကြပါတယ်ခင်ဗျာ
။သူကသူ့ရဲ့ထင်မြင်ယူဆချက်မြန်မာနိုင်ငံနိုင်ငံရေးအခင်းကျင်းနဲ့ပတ်သက်ပြီးရေးရင်းနဲ့ VOE ကဥတမောင်တန်ဥကျော်စန်သာသူတို့စားတဲ့ကျွမ်းကျင်သူတွေဥဆောင်ပြီးတော့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ချိတ်ဆက်ဆွေးနွေးစေချင်ပါတယ်။ဟုတ်ကဲ့ပါ။မြမအရေးတုံးသက်ချက်တွေတင်ဆက်ပေးနေတဲ့ဥတင်မောင်တန်းတို့ဥကျော်ဇန်သားတို့ကိုသူကမြေတားရက်ခံလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်ဒီရောက်ကတော့ VOR အစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုရဲရေးလာတာပါ။ဒါပေမဲ့သူကကျွန်တော်ပြောချင်တဲ့အကြောင်းအရာကနိုင်ငံရေးနဲ့လည်းမပတ်သက်ပါ။ဒါပေမဲ့ပညာရေးနဲ့ပတ်သက်နေလို့ဒီကိစ္စကိုတရားဆွေးနွေးပေးစေချင်ပါတယ်ဆိုတော့အခုလိုစာရေးလာပါတယ်။
VOA မှာပေးစာများအစီအစဉ်အတွက်စာရေးသားပေးပို့လိုက်ပါတယ်မင်္ဂလာပါ VOA နာမည်ကိုတော့မပြောပြပါနဲ့ကျွန်တော်ပြောချင်တဲ့အကြောင်းအရာကတော့ NUG အတွက်လည်းမဟုတ်ပါဘူးစစ်ကောင်စီအတွက်လည်းမဟုတ်ပါဘူးစစ်ဖြစ်နေတဲ့ဒေသကပညာသင်အရွယ်လူငယ်ကလေးတွေအတွက်ပါကျွန်တော်တို့စကိုင်းတိုင်းမှာဆိုရင်ပညာသင်ရမယ့်ကလေးတွေပညာမသင်ရကျောင်းမနေရပါဘူးအရန်နှမြောဖို့ကောင်းပါတယ်ဘာအတွက်မှစစ်ကောင်စီနဲ့ဆွေးနွေးမှုမလုပ်ချင်နေပါကလေးတွေကြောင်းတက်ခွင့်နဲ့ပညာသင်ကြားလို့ရအောင်တော့တက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဆွေးနွေးစီခြင်းပါတယ်ဒီကြောင်းရောင်နဲ့ပတ်သက်ပြီးဦးကျော်စံသားရဲ့အကြံပြုချက်လေးကိုလည်းကြားပါရစေ
ဒီတော့ရှင်ကနောက်ဆုံးမှာဒီကြောင်းရောင်နဲ့ပတ်သက်ပြီးဦးကျော်စံသားရဲ့အကြံပြုချက်လေးကြားပါရစေတဲ့ဟုတ်ကဲ့ပါအငယ်ကျော်စံသားအပါအဝင် VOE အဖွဲ့သားတွေအနေနဲ့သတင်းတင်ပြသူတွေသာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအကြံပြုချက်တော့ခုနကတော့အလိုမျိုးအကြံပြုချက်လေးပေးလို့မရပါဘူးเนาะဒါပေမဲ့လည်းဒီကိစ္စရဲ့ပညာရှင်တွေနဲ့ဆွေးနွေးပြီးတော့သူတို့ရဲ့အကြံပြုချက်တွေကိုပဲတင်ပြပေးလို့ရပါတယ်ရှင်အဲဒီကျော်စန်သားကိုပြောလိုက်ပါမယ်เนาะသောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာတွေရက်ချင်ပါတယ်เนาะအလုံးပုံမကောင်းပုံနဲ့နေရတဲ့အများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ ကျမဧသနာကျော်ပါ VOE ကိုလည်းစာရေးကြပါအောင်နော်တရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်ပေးစာတွေကိုမဧသနာကျော်ပြန်ချပေးကြတာပါအခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာတရေအိတ်တဲ့ပြိုင်ပွဲကိုဟန်မြစ်ဘေးကပန်းချံတစ်ခုမှာကျင်းပခဲ့ပါတယ်။အီတလီတိုင်းကအသက်60ပြည့်အဖွာအိုတူဟာသူ့အရွယ်အုစုတန်းမှာကမ္ဘာအများဆုံးတာတို့အပြည့်သမားဖြစ်စံချိန်သစ်တင်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းလေးတွေကိုကိုကြီးချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာတရီးအိတ်တဲ့ပြန်ပွဲကိုဖမ်းမြစ်ဘေးကပန်းချံတစ်ခုမှကျင်းပခဲ့ပါတယ်။ကမ္ဘာနိုင်ငံတွေအကြားကောင်းကောင်းအိတ်မပြောတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံလည်းအပါအဝင်ဖြစ်ပြီးနိုင်ငံသားတွေအကြားအိတ်ဆက်အနားယူခြင်းအရေးကြီးတာကိုသတိပြုမိစေဖို့အတွက်ကျင်းပတာလည်းဖြစ်ပါတယ်။လူပေါင်း100နဲ့ချီပါဝင်ခဲ့ကြပြီးတနားခွဲလောက်မျက်လုံးပိတ်အိတ်ချိန်ရခဲ့ပါတယ်။ပြန်ပွဲတစ်ခုလည်းဖြစ်တာနဲ့အညီအိပ်ပြီးရှင်ပြိုင်နေတဲ့သူတွေအနောက်ရှက်ဖြစ်အောင်ငှက်မွေးနဲ့ကလေးချိုးတာစကားသံတူတူလာပြောတာတွေအပြင်ချင်ပြန်သန်းနေတဲ့အတန်တွေကိုသုံးပြီးနှောက်ရှက်ခဲ့ပါတယ်။မအိတ်ခင်နဲ့အိတ်နေတဲ့အချိန်ခွာခြားသွားတဲ့နှလုံးခုန်လုံးကိုတိုင်းတာပြီးခွာခြားတာအများဆုံးရှိတဲ့သူကိုအနိုင်ရသူအဖြစ်ဆုံးဖြတ်တာပါ။အေးပြက်နေတဲ့သူတွေအတွက်လည်းခဏအိတ်ချိန်ရစီဖို့အခုလိုပွဲကိုစီစဉ်တာဖြစ်တဲ့အကြောင်းပွဲစီစဉ်သူတို့ကပြောပါတယ်ပြိုင်ဆိုင်မှုပြင်းထန်တဲ့တောင်ကိုရီးယားနိုင်ငံမှာလွှတ်တော်ကကောက်ယူထားတဲ့အချက်လက်တွေအရနိုင်ငံသားတစ်ယောက်ဟာပြင်းမြအိတ်ချိန်9နာရီ41မိနစ်ပဲရှိပြီးတော့တခြားစီးပွားရေးနဲ့ဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ OECD နိုင်ငံတွေထဲမှာတော့ပြင်းမြအိတ်ချိန်8နာရီ22မိနစ်ထက်စာရင်တိတိသားသားနည်းနေတာဖြစ်ပါတယ်ရှင်
အီတလီနိုင်ငံကအသက်60အရွယ်အဖွာအိုတူဟာသူ့အရွယ်အုပ်စုတန်းမှာကမ္ဘာအမြန်ဆုံးတာတူအပြေးသမားအဖြစ်စံချိန်သစ်တင်လိုက်ပါတယ်။အမ်မာမာရီယာမဇန်ဂါဟာမီတာ200ကို 51.48 စက္ကန့်နဲ့ပြေးပြီးစံချိန်သစ်တင်လိုက်တာပါ။သူဟာကမ္ဘာစံချိန်5ခု၊ဥရောပစံချိန်6ခုနဲ့အီတလီတာတူအပြေးပြိုင်ပွဲအမျိုးမျိုးမှာစံချိန်28ခုတင်ထားပေမဲ့အီတလီနိုင်ငံအတွင်းမှာတော့ထင်ရှားကျော်ကြားတဲ့အားကစားသမားတဦးတော့မဟုတ်ပါဘူး။သူအနေနဲ့ဂျပန်နိုင်ငံကအပြေးသမားအီမီကိုစိုက်တို2022ခုနှစ်ကတင်ထားတဲ့စံချိန်53.35စက္ကန့်ကိုချိုးနိုင်လိုက်တာဖြစ်ပြီးတော့သူအဲ့ဒီလောက်မြန်အောင်ပြေးနိုင်ခဲ့လိမ့်မယ်လို့မထင်ခဲ့မိတဲ့အကြောင်းစံချိန်ချိုးပြီးမှအမ်မာမာရီယာကပြောပါတယ်သူကတခြားအပြေးသမားတွေလိုပဲချိန်မပါဘဲပြေးတာဖြစ်ပြီးလေ့ကျင့်တဲ့ဖက်နှက်နဲ့လည်းပြိုင်ပွဲမဝင်ခဲ့ပါဘူးသူရဲ့အသက်60တန်း W90 အမျိုးသမီးပြိုင်ပွဲမှာတိုက်ရိုက်ရှင်ပြိုင်တဲ့သူမရှိပေမဲ့လည်းတခြားအတန်းကအပြေးသမားတွေနဲ့အတူဘီယာတောက်ပြီးအောင်ပွဲခံခဲ့ပါတယ်။သူဟာအသက်53နှစ်အရွယ်မှာမှအပြေးပြိုင်ပွဲစဝင်ခဲ့တာဖြစ်ပြီးတော့ခက်ခဲတဲ့အချိန်တွေကိုအားကစားနဲ့ဖျက်ချော်ခဲ့တဲ့အကြောင်းပြောပါတယ်။သူ့အရွယ်တန်းမှာပြိုင်မဲ့သူမရှိပေမဲ့လည်းအမြဲတမ်းကိုယ်စံချိန်ကိုချိုးနိုင်အောင်ကြိုးစားခဲ့ကြောင်းအမ်မာမာရီယာကပြောပါတယ်ခင်ဗျာ။
ဂျပန်နိုင်ငံကအဖျော်ယမကချုပ်တဲ့ကုမ္ပဏီကီဝင်းကစားသောက်တွေစားတဲ့အခါငန်တက်ထုတ်ပေးနိုင်တဲ့လျှက်စစ်ဇွန်းတစ်မျိုးကိုဖန်တီးလိုက်ပါတယ်။စားသောက်တွေတဲကိုစားပိုထည့်စရာမလိုပဲဒီဇွန်းကရှာကိုလျှက်စစ်တဲ့အပြော့စားနဲ့တူပေးပြီးငန်တက်ကိုပိုအရသာခံနိုင်အောင်လုပ်ပေးတာပါ။ဒီဇွန်းရဲ့အလေးချိန်က60ဂရမ်လောက်ပဲရှိပြီးအပြန့်သွင်းလို့ရတဲ့လီသီယမ်ဘက်ထရီနဲ့တွဲထားတာပါ။ဒီနည်းပညာကြောင့်အစားထောက်စားတဲ့အခါပုံမှန်ရတာအတိုင်းပဲရှိနေပြီးအစားထောက်တဲ့စားသုံးဆွဲမှုသုံးပုံတစ်ပုံလောက်ကိုလျှော့ချပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းတီထွင်သူပေါမောက်ခါဟိုမဲအီမီယာရှိတာကပြောပါတယ်စားစားများတဲ့အခါသွေးတို့ရောဂါဖြစ်ဖို့လားလာများပြီးလေဖြတ်တာနဲ့တခြားရောဂါတွေကိုလည်းဖြစ်စေတာပါဂျပန်နိုင်ငံမှာအရွယ်ရောက်သူတဦးကတနေ့ကိုပြင်းပြစား10ဂရမ်လောက်စားနေပြီးတာကမကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ပေးထားတဲ့ပမာဏထက်နှစ်ဆလောက်ပိုများနေတာပါဒါကြောင့်ဂျပန်တွေစားလျှော့စားစီဖို့အငန်တက်ကိုဖန်တီးပေးနိုင်တဲ့လျှက်စစ်ဇွန်းကိုတည်ထွင်ဖြစ်ခဲ့တာလို့ Kirin ကုမ္ပဏီကသူတေသည်အိဆာတိုကပြောပါတယ်ဒီလအတွင်းဒီဇွန်းပေါင်း200ကိုအွန်လိုင်းကရောင်းချမှာဖြစ်ပြီးတခုခုဂျပန်ယန်19,800အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$128နဲ့ရောင်းချပေးမယ်လို့ကီရင်းကကြေညာချပြီးကားနေအတွင်းမှာဒီကမ္ဘာလုံးမှာအသုံးပြုသူတန်းလောက်ရှိလာစေဖို့လည်းရည်ရွယ်ပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မေလာရဲ့နောက်ဆုံးတနင်္လာနေ့မှာအမေရိကန်တွေဟာအောက်မေ့ဝယ်နေ့ကိုကျင်းပကြပါတယ်။ဒီနေ့မှာတိုင်းပြည်နဲ့လူမျိုးတွေအသက်ဆုံးပြီးစစ်မှုထမ်းခဲ့ကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေကိုအောက်မေ့တတိယဂုဏ်ပြုကြတာဖြစ်ပါတယ
်။ They lie here. Glory and honor.
Quiet rose on the thin
cemetery
in Europe ma dai pi twan ga myo ji myo nge a ti thi ga
tauk tan ni ma
tai sai nyin tet swa
gung
thi shi swa ne tharo le liang ait set ni ja ba de america pi daw su ye chit la swa daw ta thami yin thwe de ha
a song song
che win ka ja ba de
a long song
su sa ka ja ba de lu da thamai ma tacha be ya ne ma nai shin lo me ya nai nge yu sa go ကာဝယ်ထိမ့်သိမ်းစောင့်ရှောက်ခဲ့ကြပါတယ်။ဒါကတော့အမေရိကန်ပြည်ထောင်စုဆိုတဲ့အယူအဆပါပဲ
။ Every generation
မျိုးဆက်တိုင်းဟာဒီမိုကရေစီရဲ့ရန်သူတွေကိုအနိုင်ယူရပါမယ
်။
မျိုးဆက်တိုင်းမှာသူရဲ့ကောင်းတွေဝေပွားခဲ့ကြပါတယ
်။တ
ို့ဟာသူတို့နဲ့ကျွန်တော်တို့အားလုံးချစ်ခင်ညှို့တမိုးထားရတဲ့အရာတွေသွေးတွေပပြန်းပေးဆက်ခဲ့ကြပါတယ်။ခီလန်တရှောင်းပေးဆက်ဆုံးရှုံးခဲ့ရသူတွေရဲ့မြင့်မြင့်မြတ်မြတ်နဲ့ရင်းနှီးဆက်ခဲ့ရတဲ့ကျွန်တော်ရဲ့ဒီမိုကရေစီဟာတိုက်ပြည့်အတွက
်
ကြီးကျယ်မြင့်မြတ်ဆုံးသောလက်ဆောင်ဖြစ်ပါတယ
်။ဒါဟာ
ကျွန်တော်တို့ခေတ်ကြီးရဲ့တာဝန်ဖြစ်ပါတယ
်။
တို့တွေအမတ်တရနေ့ဖြစ်ဂုဏ်ပြုကြတယ်ဆိုတာက
ခေတ္တခဏ
ရန်နာဆုတောင်းရုံနဲ့ပြီးပါဘူး
။
တို့ရဲ့ပေးဆက်မှုတွေနဲ့ထိုက်တန်မှုရာ
နေ့စဉ်
တူတကွရှက်တည်ပြီးမပြတ်မကွက်လှူဆောင်ရမယ်ကတိကဝတ်တစ်ခုလည်းဖြစ်ရပါမယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။တနင်္လာနေ့အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။ဒီနေ့မနက်ခင်းအစီအစဉ်တွေအပြီးမှာတော့သတင်းအကြီးချုပ်ကိုပြောပြပါဦးမယ်။အစ္စရေးစီးပွားရေးချက်ချာတဲလီဖိတ်မြို့ကိုပြစ်မှတ်ထားပြီးတော့ဟာမတ်အဖွဲ့ကတနင်္ဂနွေနေ့မှာရော့ကက်ဒုံးကျည်တွေနဲ့အကြီးအကျယ်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အစ္စရေးဆာမတ်အမတ်စစ်ပွဲကရှစ်လာကြာခဲ့ပါပြီ။တိုက်ခိုက်တဲ့အချိန်မှာအရေးပေါ်အော်အော်ဆွဲတံတွေထွက်လာခဲ့ပေမဲ့ထိခိုက်ဒိတ်ဆုံးတဲ့တရင်တွေချက်ချင်းထွက်မလာသေးဘူးလို့အစ္စရေးကပြောပါတယ်။ဒါကဇန်နဝါရီလနောက်ပိုင်းဂါဇာဘက်ကနေအဝေးပြစ်ရော့ကက်ဒုံးနဲ့ပထမဦးဆုံးပစ်ခတ်တိုက်ခိုက်တာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာတော့အရှေ့ပိုင်းကာကစ်မြို့တဲကိုရုရှားကစနေနေ့မှာမစိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူ16ဦးထက်မနည်းသေဆုံးသွားပြီးအများပြဒဏ်ရာခဲ့ကြတယ်လို့ဒေသအုပ်ချုပ်ရေးမှူးအိုလေးစင်နီဟူဘော့ဖ်က Telegram လူမှုစာမျက်နှာမှာတရင်းကနေနေ့ကရေးပါတယ်။ပျောက်ဆုံးနေသူအများပြရှိနေသေးတယ်လို့လည်းပြောပါတယ်။ဘုံတွေကြားခဲ့တာကြောင့်ကာကစ်မြို့တဲကကုန်းမဆိုင်တစ်ခုမီးပိတ်တင်ခဲ့ရမှာမိလောင်သေဆုံးခဲ့သူတွေဘသူဘဝဖြစ်တယ်ဆိုတာခုထိကယ်ဆယ်ရေးသမားတွေကအပြည့်အဝမပြောနိုင်သေးပါဘူးဘုံကြားခဲ့တဲ့ချိန်ဆိုင်ထဲမှာလူ120လောက်ရှိနေတယ်လို့လည်းကာကစ်မြို့တော်ဝင် ER Tirikov ကစနေနေ့မှာပြောပါတယ်လူတွေအများကြီးရှိတဲ့ဈေးဝယ်စင်တာကိုပြစ်မှတ်ထားတိုက်ခိုက်တာအကြမ်းဖက်ဝါဒဖြစ်တယ်ဆိုတာလို့ရှင်းပါတယ်လို့လည်းသူကဆိုပါတယ်တောင်ကိုရီးယားနဲ့တရုတ်နိုင်ငံအကြမ်းမှာတော့တန်တမာရေးလုံခြုံရေးနဲ့လွတ်လပ်စွာကုန်သွယ်ခွင့်ကိစ္စတွေကိုဆွေးနွေးကြဖို့တောင်ကိုရီးယားသမ္မတယွန်းဆုကယူနဲ့တရုတ်ဝန်ကြီးချုပ်လီချန်းတို့မေ26ရက်နေ့မှာသဘောတူတိုက်ခိုက်တဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကကြေညာပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတရားမဲ့၄နှစ်အတွက်ပထမဆုံးချိန်ကျင်းပတဲ့၃ပွင့်ဆိုင်ဆွေးနွေးပွဲမစခင်တည်းရလို့ပါအခုလိုသဘောတူလိုက်ကြတာပါ UAE ရုပ်တံရဲ့မနက်ပိုင်းစီစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့မနေ့စီစဉ်ထုတ်လို့ရေးမှုကကိုရဲမောင်ပါအခုစီစဉ်ကိုရေဒီယိုကလည်းလိုင်းတိုမီတာ24 40နဲ့51လိုင်းလက်မီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကျန်းမာရှင်လန်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်တမောင်တန်းပါ